Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆုမွန်အောင်တောင်းလိုက်ပါတယ်VOA American တံမြန်မာပိုင်းစီစဉ်ကနေ2018ခုနှစ်ဧပြီလ23ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို Facebook အသုံးပြုသူတွေအတွက်လည်း VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာမဲဗစ်ကပ်ပြားထုတ်ဖို့စောင့်နေသူတွေကြားအထူးကံဘုံခွဲလူ58ယောက်ထဲမှာနေတည်ဆုံသွားပါတယ်တမရအောင်ဦးသိန်းစိန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီတို့တွေ့ဆုံဆွေးနွေးတဲ့အကြောင်းစင်ဝါသတင်းတစ်ပုဒ်မှာရေးထားပါတယ် FA ဖလားစီမီဖိုင်နယ်ဒုတိယပွဲမှာချယ်ဆီကဆောက်သမ်တန်ကိုနိုင်ရသွားပါတယ်ဒီသတင်းတွေနဲ့တခြားစိတ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာရွာသူရွာသားတွေကအကျဉ်းသားတွေခေါ်ထားပြီးမှအတူတူနေတာဆိုတာဒီကစစ်အရာစုမြောက်ပါတယ်။နောက်ဂျနီဗာကွန်ဗင်းရှင်းအရာ
ရောဒါကတော့ကချင်စစ်ဘေးရှောင်အရက်သားတွေနေရပြန်လာကြဖို့မြန်မာစစ်တပ်ကပြန်ခေါ်နေတာနဲ့ပတ်သက်ပြီးတော့တန်တရားရှိတဲ့အကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောဆိုလိုက်တာပါ။သတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရပါမယ်။အဲ့ဒါပြင်မြန်မာအရေးဆွေးနွေးခန်းတွဲဆုံမင်းမြတ်မှုအစီအစဉ်မြန်မာပြည်ကပေးစာတရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတော်ထူးခြားစံပြတရင်းများစာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကမဲဆန္ဒရှင်အတိမတ်ပြုကပ်ပြားထုတ်ပြီးတဲ့ဌာနမှာတရင်းငွေတွေကအသေးခံဘုံခွဲထားကြောင်းအလူပေါင်း58ယောက်ထက်မနည်းသေဆုံးပြီးတရားကြောတန်းရသွားပါတယ်။ယူကော့ပွဲမှာမဲပေးနိုင်ရေးမဲဆန္ဒရှင်အတိမတ်ပြုကပ်ပြားထုတ်ဖို့ဌာနပြင်ဘက်မှာလူတွေတန်းစီဆောင်ဆိုင်နေချိန်အသေးခံဘုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဘ်ဒနစ်က VOA ကိုပြောပါတယ်။ဒဏ်ရသူ10ဦးထက်မနည်းရဲ့အခြေအနေဟာတိတ်ကိုစိုးရိမ်ရတယ်လို့စေယုံသတင်းရင်းမြစ်တွေကပြောပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာဖြစ်တဲ့အကြောင်း IS အကြမ်းဖက်အဖွဲ့ကကြေညာပါတယ်။ကဘူမျိုးတော်ကကြောင်းကြောင်းမှဖွင့်ထားတဲ့အဲ့ဒီဌာနကိုအကြမ်းဖက်ဝါရာဇယ်တိုက်ခိုက်မှုအပေါ်အာဖဂန်စိုးရွားဖွဲ့ရဲ့မှူးဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာကပြစ်တင်ရှုတ်ချပါတယ်။ဒီတရေဘောကြောင့်တိုက်ခိုက်မှုကြောင့်ဘေးဒဏ်သင့်ရသူတွေနဲ့ကျွန်တော်အတူတကွရပ်တည်ပါတယ်။မြတ်တာပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ရေးကျွန်တော်တို့ရဲ့တန်တိထံကိုဆက်လုပ်သွားမှာပါ။အာဖဂန်လူလူရဲ့ဆန္ဒကိုဆန့်ကျင်ပြီးအကြမ်းဖက်ဝါရီတွေအနိုင်ရမှာမဟုတ်ပါဘူးလို့အဗ်ဒူလာကသူ့ရဲ့တရားဝင် Twitter စာမျက်နှာမှာရေးပါတယ်။အာဖဂန်နစ္စတန်မှာအော်တိုဘလ20ရက်နေ့ကျရင်ခရိုင်ကောင်စီရွေးကောက်ပွဲတွေကျင်းပဖို့ရှိပြီးတရားဝင်မဲဆန္ဒရှင်စီးရင်ပေါ်မှာအခြေခံပြီးရွေးကောက်ပွဲလုပ်တာအာဖဂန်သမိုင်းမှာဒါဟာပထမဆုံးအကြိမ်ဖြစ်ပါလိမ့်မယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုစီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လင်းနဲ့ထုတ်လုပ်မှုရှော့ချထားခဲ့ပေမဲ့အမေရိကန်ဘက်ကအလျှော့ပေးမှုဘာတစ်ခုမှမလုပ်ခဲ့သေးကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်ဘက်ကဘာမှအလျှော့မပေးသေးပေမဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার လင်းနဲ့ဖျက်သိမ်းမှုသဘောတူခဲ့တယ်လို့နျူကလ িয়ার ဓာတ်ပေါင်းဗိုလ်တွေပိတ်ပစ်တယ်နဲ့စမ်းသပ်မှုတွေထပ်မလုပ်တော့တာမြင်နေရတာမျိုးကဘာကြီးအတွက်တိတ်ကိုကောင်းတယ်လို့သမ္မတထရမ့်က Twitter မှာရေးပါတယ်။ဒါပေမဲ့မေလကုန်ဒါမှမဟုတ်ဂျွန်လဆန်းလောက်မှဖြစ်လာနိုင်တယ်။သူနဲ့ကင်မရုတွေ့ဆုံဆွေးနွေးမှုကနေခိုင်မာတဲ့ရလဒဇုံတရာရဖို့တော့မသေးချဘူးလို့လည်းပြောပါတယ်။တောင်ကိုရီးယားကတော့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်ဖို့ဆန္ဒရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။သမ္မတထရမ့်ကလည်းမြောက်ကိုရီးယားနဲ့နောက်ဆုံးမှအလုပ်ဖြစ်မယ်မဖြစ်ဘူးအသေးချာမပြောနိုင်ပေမဲ့အခုသူလှုပ်တယ်လို့မျိုးကာလအတော်ကြာကလေးကလှုပ်တင်နေတာဖြစ်ကြောင်းပြောပါတယ်
။ပြင်သစ်သမ္မတအီမန်နူရယ်မက်ခရွန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့အမေရိကန်ပြည်ထောင်စုကိုနိုင်ငံတော်ခီးစဉ်တစ်ခုနဲ့အကြောက်လာတော့မှာဖြစ်ပါတယ်။ဆီးရီးယားမှာ IS အကြမ်းဖက်ဝါရီတွေကိုနှိမ်နှင်းပြီးတာတော့မှအမေရိကန်ဆက်ရှိနေပေးဖို့သမ္မတမက်ခရွန်ကဒီခီးစဉ်အတွင်းသမ္မတထရမ့်ကိုစီယုံပြောဆိုမယ်လို့ခန့်မှန်းကြပါတယ်။စစ်ပွဲပြီးတဲ့နောက်ဆီးရီးယားနိုင်ငံတစ်ကိုကျွန်တော်တို့တိစောက်ရပါမယ်။ဒါကြောင့်အမေရိကန်ရဲ့အခန်းကဏ္ဍဟာတိတ်အရေးကြီးတယ်လို့ကျွန်တော်ယူဆပါတယ်လို့အမေရိကန်ကိုဒီကနေ့ရောက်မလာခင် Fox ရုပ်သံသတင်းဌာနနဲ့ပါရီမြို့တော်ကအဲလီစီနန်းတော်မှာလုပ်တဲ့တွေ့ဆုံဝေမျှကန်တွင်သမ္မတမက်ခရွန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာငြိမ်းချမ်းရေးနဲ့နိုင်ငံစုံဝါဒအတွက်နောက်ဆုံးနည်းလမ်းတွေမှာပါဝင်တဲ့နိုင်ငံတစ်ခုအဖြစ်သမ္မတမက်ခရွန်ကဖော်ပြပြောဆိုပါတယ်။စီးရီးယားကအမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းချက် 2,000 လောက်ကိုဖြစ်နိုင်တဲ့အများအမြန်ဆုံးရုပ်သိမ်းခြင်းနဲ့လို့သမ္မတထရမ့်ကပြောထားတာပါ။အဲဒီကြားထဲမှာပဲလွန်ခဲ့တဲ့သတင်းတစ်ပတ်ကတော့စီးရီးယားကဓာတုလက်နက်နဲ့ဆိုင်တဲ့နေရာတွေကိုပြင်သစ်ပြည်တယ်လို့နဲ့ပေါင်းပြီးဒုံးကျည်နဲ့တိုက်ခိုက်တာမှပါဝင်ဖို့အမေရိကန်စစ်ဘက်ကသူကညွှန်ကြားခဲ့တာပါ။
တနက်စီပြင်းနဲ့ Nashville မြို့စားတောက်ဆန်တစ်ခုမှာလူလေးဦးသေဆုံးပြီးအများပြားဒဏ်ရာရစေတဲ့ညအချိန်တနက်နဲ့ဝင်းရောက်ပစ်ခတ်ခဲ့သူကိုရဲတွေကလိုက်လံရှာဖွေနေဆဲဖြစ်ပါတယ်။တနက်သမားလိုတန်ရရှိသူကအသက်29နှစ်ရဲ့ Travis Rinkin ဖြစ်တယ်လို့ရဲကပြောပါတယ်။မြင်းမြင့်တက်သေးတွေကတော့ Rinkin ဟာသူ့ truck ကားတွေကထွက်လာချိန်မှာအစင်းအောင် jacket တစ်ထည်ကိုသာဝတ်ဆင်ထားကြောင်းနဲ့သူဟာ Waffle House စားတောက်ဆန်မှာကားရနေရမှာလူနှစ်ယောက်ကိုပစ်ခတ်ခဲ့ပြီးစားတောက်ဆန်နဲ့ဝင်းရောက်ပစ်ခတ်တဲ့အခါမှာတော့၃ဦးနေရာမှာတွင်ပွဲချင်းသေဆုံးကြောင်းနဲ့တဦးကတော့ရှင်းဝင်ရောက်မှသေဆုံးတယ်လို့ပြောပါတယ်။ဆိုင်မလာစားသူတူကတနတ်သမားကိုဝန်လုံးပြီးလက်နဲ့တွေဖယ်ရှားနိုင်ခဲ့တဲ့နောက်တနတ်သမားဟာသူ့ jacket ကိုချွတ်ပစ်ပြီးအဝတ်မပါဘဲထွက်ပြေးခဲ့တာပါ။တနတ်သမားဟာဆိုင်ထဲကိုလက်နဲ့၄မျိုးတည်ဆောင်လာတာဖြစ်ပြီးအခင်းဖြစ်ပေါ်တဲ့နေရာမှာတနတ်နဲ့လည်းကြံခဲ့တာမို့သူ့မှာနောက်ထပ်တနတ်နှစ်လက်ရှိနေနိုင်တယ်လို့ Nashville ရဲချုပ်ကပြောပါတယ်။ Rinkin ကိုဇူလိုင်လတုန်းကသမရအင်ဗျူနားမှာကကန့်တဆုံထဲမှာတွေ့ခဲ့ရတာမို့သူကအဖမ်းခံခဲ့ရဘူးကြောင့် American ထောင်လိုင်းရပြောပါတယ်။အခုတိုက်ခိုက်မှုကရွေချက်တိတိကျကျရှိဖို့မရတဲ့ကြာပန်းတိုက်ခိုက်မှုမျိုးဖြစ်ပြီးတန်ရရှိသူကစိတ်ရောဂါရှိသူဖြစ်နိုင်တယ်လို့ရဲကယုံကြည်ကြောင်းပြောပါတယ်။တနတ်သမားကိုဝင်လုံးပြီးတော့လက်နဲ့ဖယ်ရှားနိုင်ခဲ့သူကတော့ James Shaw ဆိုတဲ့လူငယ်တူဖြစ်ပြီးရဲချုပ်ကတော့သူ့လို့ရဲ့ကြောင့်အသက်တွေအများကြီးအနေကင်းခဲ့တယ်လို့ပြောပြီးချီးကျူးခဲ့ပါတယ
်။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ပြည်ဝကနေတနင်္လာမနေ့ဖက်သတင်းများကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဒီဟုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝေါင်ဂျီနဲ့သမရဟောင်းဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့ဒီဟုတ်ဆိုးရပိုင်းစင်ဝါသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံတော့မှဒီဟုတ်မြန်မာစီးပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်မှုအခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံနေဆိုတာကိုတော့အတိအကျရေးမထားပါဘူး။နှစ်နိုင်ငံကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရေးမှာတည်တာတဲ့တိုးတက်မှုရထားတဲ့အကြောင်းဒီအောင်မြန်မာစီးပွားရေးစဉ်ကြံတည်ဆောက်ရေးနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုပိုအားကောင်းလာစေရေးအတွက်မြန်မာနိုင်ငံနဲ့လက်တွဲလှုပ်ဆောင်ကြတယ်လို့ဝန်ကြီးဝမ်ဂျီကပြောတဲ့အကြောင်းစင်ဝါသတင်းမှာပြောထားပါတယ်။ငင်းချင်းရေးနဲ့ပြည်နယ်တင်းမြေလုပ်ငန်းစဉ်မှာတိုးတက်မှုရထားတဲ့ပေါ်တရုတ်နိုင်ငံကဝမ်မြောက်ပါကြောင်းနဲ့ငင်းချင်းရေးဆွေးနွေးပွဲတွေကိုအားပေးဖို့ရာအပြုသဘောဆောင်အခန်းကဏ္ဍကနေပါဝင်ဖို့လဲဝန်ကြီးဝမ်ဂျီကပြောပါတယ်။ပြည်တွင်းငင်းချင်းရေးလုပ်ငန်းစဉ်အောင်မြင်ရေးစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်ရေးတွေအတွက်တရုတ်ကကူညီလှုပ်ဆောင်ပေးတဲ့ပေါ်မြန်မာနိုင်ငံကကျေးဇူးတင်ပါကြောင်းနဲ့မြန်မာနဲ့တရုတ်ကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာပူပေါင်းဆောင်ရေးကိုအဆင့်တစ်တစ်ခုရောက်အောင်တွန်းအားပေးဖို့မျှော်လင့်ထားကြောင်းသမရဟောင်းဦးသိန်းစိန်ဘက်ကပြောခဲ့တယ်လို့စင်ဝါသတင်းမှာဖော်ပြထားပါတယ
်။အိန္ဒိယချင်းတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေကြချိန်မှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီကျင်ပင်တို့ဟာဒီသတင်းပတ်ထဲမှာတွေ့ဆုံဖို့စီစဉ်နေပါတယ်။ခေါင်းဆောင်တို့ကတရုတ်ပြည်အလဲပိုင်းဝူဟန်မြို့မှာတောက်ကြတဲ့စနေနေ့တွေမှာတွေ့ဆုံကြမယ်လို့တရုတ်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးဌာနတွေကတနင်္လာနေ့မှာကြေညာပါတယ်။နိုင်ငံခြားမတူကွဲပြားမှုတွေထက်ဘုံကျိုးစည်းပွားကိုရှေ့ရှုပြီးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့တိုးတက်စေဖို့ခိုင်မာတဲ့မိတ်ဆွေတွေဖြစ်အောင်လုပ်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆူရှမာဆဝရက်နက်ဘေဂျင်းမှာတွေ့ဆုံပွဲအပြီးသတင်းတောက်တွေကိုပြောပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံခြားဆက်ဆံရေးဟာပြီးခဲ့တဲ့ဇွန်လကတည်းကဒိုကလမ်ကုန်းမြင့်ဒေသအရေးခင်နဲ့ပတ်သက်ပြီးတင်းမာခဲ့တာပါ။ဟိမွန်နာဒေသတွေကအဲ့ဒီနေရာကိုတရုတ်နဲ့အိန္ဒိယတမကဘူတန်ကလည်းပိုင်ဆိုင်ကြောင်းအငင်းပွားနေတာဖြစ်ပါတယ်။အဲ့ဒီဒေသမှာတရုတ်ကလမ်းဖောက်ဖို့စီစဉ်လာတာအတွက်အိန္ဒိယကစစ်တပ်ဆီလွတ်ပြီးတားဆီးခဲ့တာဖြစ်ပါတယ
်။တနင်္လာနေ့ညဘက်ကကစားတဲ့အင်္ဂလန် FA ဖလားဆီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton ပွဲမှာ Chelsea က2ဂိုးဂိုးမရှိနဲ့အနိုင်ရပြီးဘောလုံးပွဲတက်သွားပါပြီ။ Chelsea အတွက်အဖွင့်ဂိုးကို Gerrard က46မိနစ်မှာသွင်းယူပြီးဒုတိယဂိုးကိုတော့82မိနစ်မှာ Morata ကသွင်းယူခဲ့ပါတယ်။မေလ19ရက်နေ့မှာတော့ FA ဖလားဘူလူပွဲဖြစ်မန်ချက်စတာယူနိုက်တက်အသင်းနဲ့ Chelsea အသင်းတို့ကစားကြရမှာဖြစ်ပါတယ်။ Chelsea ဟာပြီးခဲ့တဲ့နှစ်တုန်းကလည်း FA ဖလားဘူလူပွဲကိုတက်ခဲ့ပေမဲ့ Arsenal ကိုရှုံးပြီးဖလားနဲ့လွဲခဲ့ရတာပါ။ Premier League မှာလည်း Chelsea အသင်းဟာ Spurs အသင်းနဲ့ငါးမှတ်အကွာအဆင့်၅နေရာကလိုက်နေတာကြောင့်နောက်နှစ် Champion ဖလား League ဖလားပြိုင်ပွဲဝင်ဝင်ရဖို့အတွက်ထိတ်တန့်၄သင်းနဲ့ပါအောင်ရုန်းကန်နေရပါတယ်။ FA ဖလားရဲ့တည်တန်းတစ်လျှောက်လုံးမှာတော့မန်ချက်အသင်းဟာ Arsenal အသင်းပြီးရင်ဒုတိယအောင်မြင်မှုအရှိဆုံးအသင်းပါ။အာဆင်နယ်က FA ဖလားကို73ချိန်ပူဆွဲထားပြီးမန်ချက်စတာယူနိုက်တက်က72ချိန်ပူဆွဲထားတာကြောင့်ဒီဒီချိန်ဖလားထပ်ရမယ်ဆိုရင်မန်ချက်စတာယူနိုက်တက်ဟာအာဆင်နယ်အသင်းနဲ့စံချိန်တူရပ်တည်နိုင်မှာဖြစ်ပါတယ်။ Chelsea ကတော့ FA ဖလားကို9ချိန်ရထားပူပြီးနောက်ဆုံးပူဆွဲခဲ့တာကတော့2011-12ခုနှစ်ဘောလုံးရာသီကဖြစ်ပါတယ်။တနင်္ဂနွေနေ့ကကစားတဲ့ Premier League ပွဲစဉ်တွေမှာတော့ အာဆင်နယ်ကဝက်ဆမ်ကိုအင်ကွင်းမှာ၄ဂိုးတကူနဲ့အနိုင်ရပြီးဒီနေ့ချန်ပီယံဖလားရထားပြီးဖြစ်တဲ့မန်စီးတီးကစွမ်စီးစီးတီးကိုအင်ကွင်းမှာ၅ဂိုးပြတ်အနိုင်ရပါတယ်စတုတ်စီးတီးနဲ့ဘန်လီတို့ပွဲကတော့တစ်ဖက်တကူစီနဲ့တည်ရကျသွားပါတယ်ခင်ဗျာ
အသက်18နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်အရှည်ဆုံးအမျိုးသမီးကြီးနာဘီတာဂျီမာဟာစနေနေ့ညနေကအကွယ်လွန်သွားပါပြီဂျပန်နိုင်ငံတောင်ပိုင်းကာကာအီမြို့ကလေးကဆေးရုံမှာဂျင်ဂျာရီလာဆာပြီးတော့ဆေးကုသမှုခံယူနေတဲ့တာဂျီမာအကွယ်လွန်သွားပြီဖြစ်ကြောင်းမြို့နယ်အရာရှိကအတည်ပြုပြောကြားပါတယ်တာဂျီမာဟာ1900ပြည့်နှစ်အောက်တိုဘာ4ရက်နေ့ကမွေးဖွားရမှုရှာရှာပါပါ19ရာစုဘဝနောက်ဆုံးလူသားလို့ခေါ်ကြပါတယ်သူဟာသား9ယောက်နဲ့သမီး9ယောက်2ယောက်တို့ရဲ့မိခင်ဖြစ်ပြီးမြင်းမြစ်တီတွတ်အားလုံးပေါင်း160ကျော်ရှိပါတယ်အသက်18နှစ်ရှိပြီဖြစ်တဲ့ဂျမေးကာနိုင်ငံသူဗက်လက်ဘရောင်ဆက်တမလာတဲ့ကွယ်လွန်သွားတဲ့နောက်မှာသူပဲအသက်အကြီးဆုံးလူသားဖြစ်ကြံရိုက်ခဲ့တာပါတာဂျီမာနေထိုင်ရာကာကာယီမြို့ကလေးဟာဂျပန်ရဲ့ကျွန်းကြီး၄ကျွန်းမှာတောင်ဘက်အဆွန်ဆုံးကအိုကီနာဝါနဲ့ကျူရှူကျွန်းကြီး2ကျွန်းအလယ်လောက်မှာရှိတဲ့လူဦးရေ9000လောက်နေထိုင်တဲ့ကျွန်းမြို့ကလေးပါအခုဂျပန်နိုင်ငံမှာနောက်အမျိုးသမီးတဦးဖြစ်တဲ့ချီယိုမီယာကိုကတော့မေလ2ရက်နေ့မှာအသက်118နှစ်ပြည့်မှာမို့ကမ္ဘာမှာအသက်အကြီးဆုံးဖြစ်လာတော့မှာပါသူကတိုကျိုတောင်ဘက်ကာနာဂါဝဒေသမှာနေထိုင်ပါတယ်ဂီးနက်စ်မှတ်တမ်းဝင်အသက်112နှစ်ရှိပြီဖြစ်တဲ့အသက်အရှည်ဆုံးအမျိုးသားမဆာဇိုနိုနာကာကတော့ဂျပန်မြောက်ပိုင်းမှာနေထိုင်သူဖြစ်ပါတယ
်ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့ documentary တို့ကြီးညာသွားကြရတာဖြစ်ပါတယ်။အခုသတင်းလွှာတွေတင်ဆက်ပါတော့မယ်။အရင်ဆုံးကချင်ပြည်နယ်အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ကချင်ပြည်နယ်တနိုင်းဒေသကတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာစစ်ကြောင်းထွက်ပြေးတင်းရှောင်နေသူတွေကိုနေရပြန်လာဖို့မြန်မာစစ်တပ်ကအတင်းအဓမ္မပြန်ခေါ်နေတဲ့လုပ်ရဟာလူသားဒိုင်းတစ်ဖွဲ့အုံပြူတာမျိုးဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အခြေအနေတွေကိုဟန်တားနိုင်မှုအတွက်နိုင်ငံတကာရောက်ကချင်တိုင်းသားတွေဘာတွေဆောင်ရွက်နေကြသလဲဆိုတာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တနိုင်းမြို့နယ်အောင်လော့ရွာအနီးမှာရှိနေတဲ့ KIA ကချင်လူမျိုးရေးတပ်မဟာနှစ်စခန်းကိုပြီးခဲ့တဲ့ဧပြီလ18ရက်နေ့ကမြန်မာတပ်မတော်ကနေအလုံးအင်းနဲ့ထိုးစစ်ဆင်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဘေးလွရာဒေသတွေစီစစ်ပေးရှောင်နေတဲ့အောင်လော့ရွာကလူတွေပြန်လာကြဖို့မြန်မာစစ်တပ်ကတနိုင်းမြို့မှာစနေနေ့ကလော့စပီကာနဲ့အခုလိုကြေညာခဲ့ပါဗျ။ဒီ
ခုချိန်တွေအောင်လော့ဒေသရှိ KIA တပ်မတော်ကောင်းကင်ကအားဖေရှားရှင်လေးဒီဖြစ်တဲ့ဖြစ်အကြောင်းမျိုးတော့ပတိတိန်ဆောင်လို့ရှိသည်ခရီးရေနှင့်ပြစ်ဆက်ပတ်သက်မှုရှိသောအပြင်းနဲ့ရွာသူရွာသားများအားမိမိတို့နေအိမ်များတို့ရေလေဝင်ရောက်နေထိုင်နိုင်ရေးအတွက်တမန်တော်နှင့်တိုင်းပြည်ရဲ့အုပ်ချုပ်ရေးအဖွဲ့များဘာသာရေးအဖွဲ့များဇနီးရထားများမှတူတူပြောင်းလဲဖြစ်ပါသည်
တိုက်ပွဲတွေထပ်ပြီးဖြစ်နိုင်သေးတဲ့နေရာတွေမှာလူတွေပြန်ပြီးနေထိုင်ဖို့အခုလိုမြန်မာစစ်တပ်ရဲ့ဖိအားပေးမှုဟာစစ်ရာဇဝတ်မှုမြောက်တဲ့လူသားဒိုင်းသဖွယ်အသုံးချဖို့ဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်
။တမျိုးကြပဲစဉ်းစားကြည့်လိုက်တော့တကယ်ကိုသဘောထားကြီးရဲ့ပုံစံဖြစ်တာပေါ့နော်။ဒါကလည်းပြီးတော့ဒါပေမဲ့နောက်တမျိုးကနေကြည့်လိုက်တော့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာရတူရတာတော့အတင်းသမားခေါ်ထားပြီးမှအတူတူနေတာဆိုတာဒီကစစ်ရာစုမြောက်ပါလေ။နောက်ဂျနီဗာကွန်ဗင်းရှင်းအရာရောမလုပ်တဲ့အရာပါ။လည်းနဲ့မဲ့ပြည်သူတွေပေါ့နော်။လူသားတိုင်းတို့မျိုးအခြေအနေတုံ့ပြုတ်လိုမျိုးဖြစ်လာနိုင်တာပါ
။ဒါကြောင့်အခုလိုတိုင်းသားဒေသတွင်းမြန်မာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပုံမှန်သိရှိအောင်သူတို့ဆောင်ရွက်နေတဲ့အပြင်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာစစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်ဖို့အထူးကြိုးပမ်းနေကြောင်းကမ်ဆန်းကဆိုပါတယ
်။ကုလသမဂ္ဂရောဖြစ်ဖြစ်ဒီကျွန်တော်အမေရိကန်နိုင်ငံဆိုရင်အမေရိကန်အစိုးရကိုကျွန်တော်ကအခြေအနေတည်ကြီးဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုတင်ပြနေပါတယ်။ဌာနေကိုယ်စားရောအခုတော့စိုးရိမ်မှုအကြောင်း statement ထုတ်တာကျွန်တော်တွေ့ရပါဘောနော်။တကယ်ကိုဖြစ်ပေါ်နေတဲ့အကြောင်းရင်းမှာတော့စစ်ရာဇဝတ်မှုမြောက်တဲ့ဟာအများကြီးရှိတာပါဘောနော်။ဒီအရေးပတ်သက်မှာတော့နိုင်ငံတကာစစ်ခုံရုံးကိုတင်သွင်းဖို့ရောကျွန်တော်အစီအစဉ်ရှိပါတယ်လုံနေသေးပါပဲတရားဥပဒေစိုးမိုးရဲဆိုတာနိုင်ငံကိုအုပ်ချုပ်နေတဲ့လူသားသားတွေအထူးစစ်တပ်တွေရောပါအလုံးတရားဥပဒေစိုးမိုးမှုရှိရမယ်ပေါ့နော်အဲနိုင်ငံတော်အနေဖြင့်ဒီစစ်တပ်ကိုတရားဥပဒေစိုးမိုးမှုမလုပ်ပေးနိုင်ဘူးဆိုတော့ဒီစစ်တပ်ကိုရောကျွန်တော်နိုင်ငံတကာစစ်ခုံရုံးအထူးအရေးယူဖို့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်ဒီအတော်တွင်နမ်တီးမြို့နယ်ကစုံဒေသမှာရှိတဲ့ KIA တပ်စခန်းတစ်ခုကိုတောက်ကြနေက မြန်မာစစ်တပ်ကလက်နက်ကြီးတွေရဟတ်ယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အပြင်မြေပြင်တိုက်ပွဲတွေဖြစ်ခဲ့သလို KIA ဌာနချုပ်လိုင်စာဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA တာဝန်ရှိသူတွေဘက်ကပြောပါတယ်။အခုလိုမြန်မာစစ်တပ်ကအင်အားသုံးထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရင်းဟာတရုတ်နိုင်ငံဘက်မှ KIA နဲ့မြန်မာတပ်မတော်နှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးတွေ့ဆုံခြင်းကချင်တပ်တွေဆုတ်ခွာဖို့မြန်မာတပ်မတော်ဘက်ကပြောခဲ့ပေမဲ့ KIA ဘက်ကလည်းသူတို့ရဲ့တယင်းတွေနဲ့ဌာနချုပ်ကိုဖယ်ရှားပေးခဲ့ခြင်းမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ဂမ်ဆန်းကပြောပါတယ်။ကချင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခပြင်းထန်လာတဲ့အခြေအနေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လက်နက်ကိုင်ဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုလိုက်နာကြဖို့ကုလသမဂ္ဂကပြီးခဲ့တဲ့တောက်ကြာနေ့ကတတိပေးပြောကြားခဲ့ပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပြောပြတော့တာပါ။အခုဆက်ပြီးတော့တင်ဆက်ပေးမှာကတော့မြမအေးစုနေကမဲ့ဖြစ်ပါတယ်။ဒီတစ်ပတ်မြမအေးစုနေကမှာမြမမူပိုင်အစားအစာလက်ဖက်ကိုနိုင်ငံတကာဟင်းလျာတွေထဲရောက်အောင်လုပ်နိုင်မှသာနိုင်ငံရဲ့စီးပွားရေးကိုအထောက်အကူဖြစ်စေမယ့်အပြင်လက်ဖက်ဆိုင်တောင်သူတွေကုန်တွေတွေအတွက်လည်းရရှိမှအကျိုးများစေမယ်လို့လက်ဖက်လုပ်ငန်းတာဝန်ခံတအူးကပြောဆိုပါတယ်မြန်မာနိုင်ငံလက်ဖက်လုပ်ငန်းအစုအဖွဲ့ရဲ့တာဝန်ခံဖြစ်တဲ့ဒေါ်ညိုညိုစိန်ကိုကိုဇော်ဝင်းလှိုင်ကတွေ့ဆုံမေးမြန်းတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
ကျွန်တော်တို့တည်ထောင်ရတဲ့နေရှင်ကမြန်မာနိုင်ငံလက်ဖက်အတင်းမှာတာဝန်ရှိတဲ့သူတူအနေနဲ့လက်ရှိလုပ်ကင်ပေးနေတယ်လို့ကျွန်တော်သိပါတယ်။ဆိုတော့အတွင်းညိုစိန်လက်ရှိလုဆောင်နေတဲ့ဥစ္စာအခြေအနေလေးတွေကျွန်တော်တို့အရင်ပြောပြပါလား။ဟု
တ်။ကျွန်မကမြန်မာနိုင်ငံလက်ဖက်အစုအဖွဲ့မှာဥက္ကဋ္ဌရာထူးတာဝန်ကိုထမ်းဆောင်နေပါတယ်။ဟုတ်ကျွန်မတို့အတင်းကကြတော့လက်ဖက်စိုက်တောင်သူတွေကအစားစိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေပါပါတဲ့ဒီလက်ဖက်ချင်းကြီးတစ်ခုလုံးပါတဲ့ဟိုသင်္သာပေါင်း2000ကျော်ရှိတဲ့အစုအဖွဲ့ဖြစ်ပါတယ်။နောက်ကျွန်တော်တို့အဖွဲ့ရကြတော့ရည်ရွယ်ချက်ကဒီစိုက်ပျိုးထုတ်လုပ်တဲ့တောင်သူတွေကအစကျွန်တော်တို့လက်ဖက်လောကကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုဟာလူနေမှုစင်တန်းတွေမြင့်မားလာပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေဟိုဟာဝိုင်းဝန်းပြီးတော့ပေါင်းပူပေါင်းပြီးတော့ကြိုးစားတာဖြစ်ပါတယ်
။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့ဒီလုပ်ငန်းတွေဆိုလို့ရှိရင်ဆက်ပြိုးတဲ့တောင်သူတွေရဲ့အကျိုးဖြစ်အတွက်အကျိုးဖြစ်အောင်သူတို့တော်ဝင်ဝင်တိုးအောင်ဆိုပြီးလုပ်ကြတာကျွန်တော်ကြားဥပမာ coffee solution နဲ့ထုံးလေးလကောင်းမယ် coffee site တဲ့တောင်သူတွေအဆင်ပြေအောင်ဈေးကွက်တည်ငြိမ်အောင်သူတို့ကပုံမှန်လေးဝင်ငွေတက်အောင်သူတို့လုပ်ပေးကြတာပေါ့နော်ဆိုတော့မြန်မာနိုင်ငံလက်ဖက်အသင်းကလည်းအဲ့ဒီလိုသဘောဆန်ဆန်လုပ်နေရလားခင်ဗျဒီလက်ဖက် site တောင်သူတွေအတွက်အဆင်ပြေအောင်ဘယ်လိုပံ့ပိုးပေးတာလဲရှိလဲ
လက်ဖက်ဒီ NGO တွေကနေပြီးတော့လဲဒီလက်ဖက်ခိုင်းပြန်နီးတို့ဒီဖွံ့ဖြိုးတိုးတက်အောင်ဒီနည်းပညာတွေသူတို့ပေးပါတယ်တောင်ပေါ်စိုက်ပျိုးတဲ့လူတွေအတွက်လည်းပေးတယ်နောက်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ဖက်ဧကပေါင်း2000ကျော်လောက်ရှိတဲ့တန်းမှာဟိုက network တွေအကုန်လုံးချိတ်ဆက်မိသွားတယ်ပြီးတော့ဒီ TOD ဆရာတွေပြည်တင်တန်းနေတယ်ပေးပြီးတော့ဆရာတွေနဲ့ဒီဟိုလက်ဖက်စိုက်ဧကတွေအများကြီးကိုသူဟိုဟာနည်းပညာတွေဖွံ့ဖြိုးတိုးတက်အောင်သူတို့လုပ်နိုင်လာတယ်အဲကျမတို့ကဈေးခွက်ကိုထတ်ချက်ဖို့လိုလာတယ်ဒီလက်ဖက်တွေထွက်လာပြီဆိုလို့ရှိရင်လည်းကျမတို့ကဈေးခွက်ကျဉ်းကျဉ်းလေးကိုပြည်ရင်းဈေးခွက်နဲ့နေဆိုရင်လည်းမလုံလောက်တော့ဘူးပြီးရင်ဟိုနိုင်ငံတကာဈေးခွက်ကိုရမှကျမတို့ကတောင်သူတွေကလည်းဖွံ့ဖြိုးတိုးတက်မယ်ကျမတို့စိုက်ပျိုးထုတ်လို့ရောင်းချတဲ့သူတွေလည်းဖွံ့ဖြိုးတိုးတက်မယ်အဲ့ခါကျတော့ကျမတို့ကဈေးခွက်ချဲ့ဖို့လိုလာတယ်ကုန်ရံတွေကပုံနေပြီးတော့ကျမတို့အဲ့အခက်ခဲတွေအကျက်သေးတွေအများကြီးပဲဖြစ်လာတယ်အဲ့လိုပွဲယုံတွေကလည်းတောင်ပေါ်ကလူတွေကကုံပို့ချင်တယ်ဆိုရင်အဖို့မခံဘူးမပို့နိုင်အောင်ရက်ထားရက်ထားပဲပြောတဲ့အခါကျတော့တောင်ပေါ်လူတွေလည်းဒုက္ခရောက်တယ်ကျွန်တော်တို့ကုံစီလေပတ်မှုအရန်အားနေနေတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ကဒီလက်ဖက်တွေကိုနိုင်ငံတကာကိုထုတ်ဖောက်နိုင်အောင်ဈေးခွက်တွေပို့ချင်လအောင်ဘယ်လိုလုပ်မလဲလို့စဉ်းစားတဲ့အခါကျတော့ဒီဟိုလက်ဖက်အစုကတော့တစ်ကမ္ဘာလုံးမှာမြန်မာတနိုင်ငံနဲ့ပဲစားပြီးတော့ဟိုအရသာကောင်းပြီးစားလို့ဟိုစားသုံးသူများနိုင်နေဆိုတော့ဟိုဟာပြန်ပြန်လဲကင်းနေပေါ့เนาะစားသုံးသူများနိုင်နေဒီလက်ဖက်အစိုးရကနေတော့ဈေးကွက်ကိုအကျိအချက်နိုင်တယ်လို့ကျွန်တော်မြင်လာတာဖြစ်တဲ့အတွက်ဒီလက်ဖက်အစိုးရကနေဟိုနိုင်ငံတကာထွက်နိုင်တဲ့ quality တွေဖြစ်လာအောင်အဲကျွန်တော်တို့အခုလက်ဖက်သင်းကလည်းကြိုးစားပြီးတော့မြင်နေတယ်လက်ဖက်ရဲ့ standard တွေပေါ့အဲ့ဒါတွေထားနိုင်အောင်လည်းအခုကြိုးစားနေကြပါတယ
်ဈေးကွက်ကိုချက်တွင်ဖို့ကိစ္စမှာကြတော့လက်ဖက်အသင်းကအားလုံးဟိုပေါ့အမတော်ညိုစင်းဥက္ကဋ္ဌဆိုတော့ဟိုဥဆောင်ပြီးတော့အားလုံးဝိုင်းစဉ်းစားပြီးတော့ငါတို့ဟိုပေါ့ပလန်ချပြီးတော့အဲ့လိုလုပ်ကြတာလားဆိုလို့ကျွန်တော်ကတော့အေးငါတို့တော့ဒီလက်ဖက်အဆိုးကိုပဲဆိုကြပါဆိုတော့ဥပမာထားပြီးတော့ဘယ်နိုင်ငံတွေငါတို့တွင်းနိုင်အောင်ငါတို့လုပ်ကြမယ်ဆိုပြီးတော့ဝိုင်းစဉ်းစားပြီးအကုန်လုံးဝိုင်းစဉ်းစားပြီးဟိုအဲ့လိုလုပ်ကြတဲ့သဘောလားဘယ်လိုပုံစံနဲ့တွားကြလဲဒီအသင်းအနေနဲ့
ဟုတ်အခု ဟိုပါဘောဒီရှေ့ဆက်ပြီးတော့ထွက်နိုင်ဖို့ကိုလည်းတွားနေတယ်အဲ့ဒီကြားထဲမှာလည်းမြန်မာနိုင်ငံရဲ့လက်ဖက်အစားသုံးမှုတွေပို့ပြီးတော့ကျေပြန့်လာအောင်လဲကျွန်တော်တို့ကဟိုကိုယ့်ရဲ့မြန်မာစားလက်ဖက်စားသုံးတဲ့ကာချာကြီးပို့ကြီးလာအောင်လဲကျွန်တော်တို့တွားတယ်အဲ့ဒါကြတော့ဒါချက်ချင်းလုပ်လို့ရတယ်ဟာပေါ့အဲ့ခါကြတော့ကျွန်တော်တို့အသင်းကနေပြီးတော့ဟိုဟာဒီစားသုံးနည်းတွေကိုထွင်ရတယ်အဲ့လို brand မျိုးစုံကနေပြီးတော့ထွင်ရတယ်အကောင်ညမောင်းနဲ့လက်ဖက်နဲ့ကိုပေါင်းလိုက်တယ်အဲ့လိုပြီးငါ6ကျော်လို့ပါ retail လိုက်တယ်အဲ့လိုကောင်ညမောင်းလက်ဖက်ပေါင်းလို့နောက်ဟိုဆူရှိလက်ဖက်ဆူရှိလေးတဲ့ထဲမှာလက်ဖက်ထည့်တယ်ပြီးရင်ဟိုကခနုံတို့ပေါ့ကျမတို့မန်းလေးမှာဆိုရင်ခနုံတို့ကဟိုကခနုံတို့ကကောင်းတယ်ပေါ့နော်အဲ့လိုအဲ့ခါနဲ့ချိန်မှာလည်းကောင်းတယ်အဲ့ခါကျရင်ခနုံတို့တွဲမှာလည်းလက်ဖက်ထည့်တယ်ပြီးတော့ဟိုကဆမူစာရှူရှဲဆမူစာပေါ့ပြီးရင်ဟိုအာလူးလက်ဖက်အာလူးတောင်းလို့နောက်လက်ဖက်နဲ့ချက်တဲ့ဟင်းမျိုးစုံတွေလည်းလောက်ကြတယ်အဲ့လိုဟိုကထွင်တာပေါ့ထွင်အဲ့လိုတော်တော်များများ
စားသုံးသူများလား
အာစားသုံးသူတွေကလက်ဖက်ကိုရိုးရိုးတုပ်စားတာအပြင်တခြားဟိုအများကြီးထွင်ပြီးတော့စားလို့ရတယ်ဆိုတော့ဟိုပျော်စရာကောင်းတဲ့စားသုံးနည်းတွေပေါ့ကျမတို့ဝိုင်းထွင်တဲ့အချိန်မှာပထမဆိုရင်35မျိုးလောက်ထွင်နိုင်လာတယ်နောက်အခုဆိုရင်တော့ဒီထက်မကတော့ကျမတို့ထွင်နိုင်လာ
တော့များလာ
တော်တော်များလာပြီ
အောင်ထိုင်းတမောဒီတောင်ဆိုလို့ရှိရင်အခုကဘာကျော်ဖြစ်နေပေါ့နော်အမေရိကပဲဖြစ်ဖြစ်အနောက်နိုင်ငံတွေမှာဆိုလို့ရှိရင်လည်းတမောဒီတောင်ဖြစ်သွားတယ်ဆိုတာထိုင်းနေရာအရင်စားကြတာကိုသိတယ်မဟုတ်လားတော့ရောက်လျာမှာတမောဒီတောင်စားကြတော့တမောဒီတောင်ဆိုပြီးနိုင်ငံသားတွေလည်းအဲ့လိုကြိုက်သွားကြတယ်ပေါ့အခုမြန်မာလက်ဖက်ကလည်းအဲ့လိုတဖြည်းဖြည်းဖြစ်လာဖို့ဥပမာပေါ့နော
်
ဟိုတဖြည်းဖြည်းဖြစ်လာဖို့စူးစမ်းကြတယ်ပေါ့အခုမြန်မာနိုင်ငံလက်ဖက်အတင်း
ဟုတ်ကျွန်တော်အဲ့ဒါကိုဟိုအစာပြိုးတာပေါ့အခုအစာပြိုးပြီးစူးစမ်းတယ်အခုစားသုံးသူကများလာပြီဆိုရင်လည်းဟိုများအောင်လည်းကျွန်တော်တို့ကလုပ်ရမှာပေါ့အဲ့ခါကျရင်သူတို့အိမ်မာရင်ချက်စားလို့ရသူတို့မျိုးစုံလုပ်စားလို့ရအောင်ရယ်နောက်စိုင်းနေမှာအခုစိုင်းနေနဲ့လည်းကျွန်တော်တို့ဟိုဟို B2B ဟိုလေချိတ်ဆက်လို့ရအောင်ကျွန်တော်တို့လုပ်နေတယ
်
အဲ့စိုင်းနေမှာလွယ်လွယ်ကူကူစားရရင်လည်းလူတွေကအိမ်မှာမလုပ်ဆရာမလုပ်စိုင်းနေမှာသွားစားလို့ရရင်ဟိုစိုင်းနေလည်းအကျိုးရှိတယ်ကျွန်တော်တို့လည်းအကျိုးရှိတယ်ကျွန်တော်တို့ရဲ့တောင်ပေါ်လူတွေလည်းအကျိုးရှိတယ်ဟိုဈေးခွက်သာကြီးလာရင်ဟိုဟာကျွန်တော်တို့ကအဲ့ဈေးခွက်ကြီးလာဖို့အရင်လုံးရမှာပေါ့ဈေးခွက်ကြီးလာပြီဆိုတော့တောင်ပေါ်လူတွေကိုဒီဟိုဟာကုန်တွေကနေငွေဖြစ်သွားရင်တောင်ပေါ်လူတွေဟာရဲ့ဘဝတွေမြင့်မားလာမှာပဲ
သူတို့ရဲ့လူနေမှုအဆင့်တန်းလည်းမြင့်မားလာပေါ့ဆိုတော့အကြီးတွေ့ရတော့အမျိုးမျိုးရှိတာပေါ့ကွန်ပစ္စည်းတိုင်းမှာလေကော်ဖီလဲကော်ဖီအလျောက်ဒီဟိုဟိုလက်ဖက်ဆိုလဲလက်ဖက်အလျောက်တခြားဟင်းလျာတွေလဲထုံနေလကောင်းပေါ့သူ့အကြီးသေးနဲ့သူလိုက်ပြီးတော့ဈေးရလဲအဲ့လိုကွာတာရှိတော့ဆိုတော့အကြီးတွေ့ကိစ္စကိုပြောလာပြီဆိုလို့ရှင်လက်ဖက်မှာလည်းအဲ့ဒီဟိုတော်ဟိုဟိုနှစ်တွေတုန်းကစိုးစေးတွေပါတယ်လို့မတန်းနဲ့အဲ့ဒီစီတွေတုံးတယ်လို့ဆိုတော့ဟိုနာမည်ဆိုးတွေကလည်းထွက်ခဲ့ပူတာရှိတာကိုဆိုတော့အစိုးရကိုယ်တိုင်လည်းကြီးညာချက်တွေပါတယ်ထုတ်ပါညာအဲ့လိုလုပ်ခဲ့တာတွေရှိတော့ဒီအည်သွေးထိမ့်ချုပ်ဖို့အည်သွေးကောင်းဖို့အတွက်ကောဒီမြန်မာနိုင်ငံလက်ဖက်အသင်းအနေနဲ့ပေါ့နော်ဒီကိုယ်နိုင်ငံထွက်တဲ့ကုမ္ပဏီစီတွေကိုဘယ်လိုလှုပ်ဆောင်နေတယ်လဲဆိုတာလေးကိုပြောပြပါအောင
်ဟုတ်အဲ့ဒါကြောင့်အခုကျွန်တော်တို့ကစံနေတတ်မှတ်ဖို့စဟိုစူးစမ်းနေပါတယ်အဲ့ဒါကြောင့်တော့ဒီဂျပန်ပြည်မှာဟိုနှစ်အကြာရွယ်သွားပြီးတော့နှစ်30လောက်သွားပြီးတော့အလုပ်လုပ်လာတဲ့ဆမိုင်းဒေါ်နန်းလာလာလေးရှိပါတယ်သူကအဲ့အခုကျမတို့မြန်မာနိုင်ငံလက်ဖက်အသင်းမှာသူကဟိုကွန်ဆာလန့်ပေါ့အဲ့ဆမိုင်းကြီးကကြတော့လေဒီလက်ဖက်အကြောင်းနဲ့လက်ဖက်ထဲမှာပါတဲ့ကတချင်းတို့ဘာလို့အဲ့ဒါတွေကို strict လုပ်ပြီးတော့ဟိုဂျပန်မှာဟိုစီးဟိုအမေရိကကိုရောင်းတဲ့စီးပေါ့အဲ့လိုမျိုးတွေလုံရောင်းတယ်အဲ့ခါကျဆမိုင်းကြီးကဒီလက်ဖက်အကြောင်းတွေကိုအရန်နားလေတယ်အဲ့ဆမိုင်းဟိုဒီဆမိုင်းကြီးရဲ့ပညာဒီပညာရှင်တွေပေါင်းပြီးတဲ့ခါကျတော့လေကျမတို့ကဒီလက်ဖက်ကိုစံနေတတ်မှတ်မယ်ပြီးရင်တကယ်မြမလက်ဖက်ဟာဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျမတို့ကတွားဖို့
နိုင်ငံတကာမှာ
နိုင်ငံတကာမှာဟိုမြန်တပန်းလာလာနဲ့ဂုံယူရတဲ့လက်ဖက်ဖြစ်အောင်လေကျမတို့ကဟိုကျမတို့ရဲ့လက်ဖက်အတင်းသားတွေကိုလေဟိုဟိုပေါ့ကောင်းလာအောင်ကျွန်တော်တို့အားလုံးဒီအသင်းကြီးကလှုပ်သွားဖို့ရတယ်ရှိပါတယ
်ဟုတ်ကဲ့တော့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားကရောလက်ဖက်ဆူစားဖို့အတွက်ပဲတင့်တော်တဲ့အမျိုးအစားလားဒါမှမဟုတ်ရင်တရုတ်တို့ဂျပန်တို့လိုမျိုးကျွန်တော်တို့လက်ဖက်ချောက်ထုတ်ပြီးတော့နိုင်ငံတကာဈေးကွက်ကိုထိုးဖောက်ရင်ရောရနိုင်တဲ့အခြေအနေမျိုးရှိသလားကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လက်ဖက်အမျိုးအစားလေးကိုလည်းပြောပြပါဦ
းမြန်မာလက်ဖက်ကကြတော့ဒီအချိုချောက်လက်ဖက်ချောက်အစုလက်ဖက်အစုပေါ့အထူးခြားဆုံးကတော့လက်ဖက်အစိုးကတခြားနိုင်ငံမှာမရှိဘဲနဲ့မြန်မာနိုင်ငံမှာရှိနေတာပေါ့ဒီလက်ဖက်ချောက်ဆိုရင်လေသူကဖန်ပြီးပြန်ချိုးတဲ့နေရာမှာမြန်မာလက်ဖက်ချောက်ကတော်တော်ကြီးကိုကောင်းတာအဲ့ဒါကြတော့ဒီတခြားနိုင်ငံတွေနဲ့ထူးခြားနေတာအဲ့လိုဟိုပြန်ချိုးနေတာပေါ့ချိုးတဲ့ဟာမြန်မာမှာထူးခြားတဲ့လက္ခဏာတွေရှိတယ်အဲ့ဒီလက်ဖက်ချောက်ကိုပြင်မယ်ဆိုရင်ကျမတို့က ဒီလက်ဖက်ချောက်ကိုနိုင်ငံတကာတိုးဖို့ဆိုလို့ရှိရင်ဒီ infra ဟို structure တွေကရမ်းလိုသွားပြီကျွန်တော်တို့ကဒီဟိုဒီဟိုစက်ယုံနေနောက်ပြီးတော့ဒီဟိုဟာထုတ်လုပ်တဲ့နီးစနစ်တွေအဲ့ဒါတွေကိုအဆင့်တန်းမီဖို့လုပ်တာကြရရင်ကျွန်တော်ကကုန်ကျစရိတ်ပြအဲ့ဒါတွေကအများကြီးလိုတယ်ပြီးရင်သူများနိုင်ငံနေနဲ့ပြန်ရမယ့်ချိန်မှာဟိုဟာကုန်ကျစရိတ်ကကျွန်တော်တို့ကကြီးသွားမှာပေါ့အဲ့ဒါကနည်းနည်းပြိုင်ဖို့နည်းနည်းခက်နေသေးတယ်ဒါပေမဲ့ဟိုကအကိအားကောင်းလာပြီဆိုရင်တော့ကျွန်တော်တို့ကပြိုင်နေသွားမှာအခုလုံးလုံးဆယ်ကတော့ကျွန်တော်တို့ကအဆူပဲအားထားနေရတာပေါ့အဲ့ဒီအတွက်ကျွန်တော်တို့လက်ဖက်ဆူသွားနေတယ်လက်ဖက်ဆူကဘာလို့ကျွန်တော်တို့ကမြန်မာတနင်္ဂနွေနေ့ရှိနေရလဲဆိုတော့ဒီလက်ဖက်ကလည်းမြန်မာရဲ့မျိုးရင်းဖြစ်နေတယ်တခြားနိုင်ငံတွေနဲ့မတူတဲ့မျိုးရင်းဖြစ်နေတယ်ပြီးရင်ဟိုက
အဆူဖြစ်နေစားလို့ကောင်းတဲ့မျိုးရင်းအမျိုးအစားပေါ့နော
်ဟုတ်ဒီအခုဒီ switch ကပညာရှင်တွေကလေ့လာပြီးတော့သူတို့သိသိလှုပ်လိုက်တာကမြမမျိုးရင်းက10မျိုးတွေ့တယ်လို့သူတို့ပြောပါတယ်အဲ့ဒီမှာမှဒီလက်ဖက်ရယ်တနခါရယ်ဇီးရယ်အဲ့ဒါတော့ထင်ရှားနေတာပေါ့အဲ့ဒီမှာမှကျွန်တော်တို့လက်ဖက်ကတော့အားအကောင်းဆုံးပဲအဲ့ဒီလက်ဖက်ဟာသူများနိုင်ငံကလာတဲ့မျိုးမဟုတ်ဘဲနဲ့ဟိုဗမာပြည်ရဲ့မျိုးရင်းဖြစ်နေတာ
ဟုတ်ကဲ့
အဲ့တွေ့ဒီဟိုကပေါ့မတူတဲ့ tissue တွေရှိနေတယ်အဲ့ဒါကြောင့်မို့ဒီလက်ဖက်ကလည်းဟိုအရသာနဲ့ပြည်စုံပြီးတော့ဟိုကအချုပ်ငန်းတွေလည်းဝင်တာပေါ့ဝင်နေပျော့ပြောင်းနေအဲ့လို
နူးညံ့နေ
နူးညံ့နေဟုတ
်အော်ဆိုတော့ဒီနောက်ဆုံးဒီဟိုကပေါ့မြန်မာနိုင်ငံလက်ဖက်အသင်းနေနဲ့အခုလက်ရှိလက်တလောဖြစ်ချင်တဲ့အရာတွေတဘောလက်တလောလှုပ်ဆောင်နေတဲ့ဟာတွေကဆိုတော့ဟိုဒေါ်ညိုစိန်ပြောသွားတယ်ထမဒီဟိုလက်ဖက်စားတဲ့နှုံးပို့ပြီးတော့များလာအောင်လပန်းနဲ့ပတ်သက်တဲ့အစားအသောက်တွေထွင်တာပေါ့နော်အမျိုး30ပါးညာအဲ့လိုမျိုးဖြစ်လာပြီဆိုဟိုတခြားကောမြန်မာနိုင်ငံလက်ဖက်အသင်းကနေပြီးတော့ဦးစားပေးလုပ်နေတဲ့ဟာတွေရှိသေးသလားကျွန်တော်တို့ပြောပြလို့ရနိုင်တဲ့ဟာတွေ
ဟိုအခုစူးစမ်းနေတာတော့နောက်တဲ့အခုဟိုတခြားပညာရှင်တွေရပါဒီဟိုကဗာလင်တက်ခွဲကန်းတွေဟိုဟာတွေတုံးပြီးတော့လေကျွန်တော်တို့ဒီဘာကြောင့်အော်ဒီလက်ဖက်ထဲမှာဘာဓာတ်တွေကပုံများနေတာလဲဘာဓာတ်တွေကပုံကောင်းနေတာလဲကျန်းမာရေးနဲ့ညီညွတ်တယ်ဆိုတာဘာဓာတ်တွေလဲအဲ့လိုမျိုးတွေကျွန်တော်တို့စစ်ဖို့တွေဟိုဟာအဖြေမရှိဘူးဖြစ်နေတယ်ကပေါ့အဲ့ဒါတွေကိုကျွန်တော်တို့စစ်ဖို့တွေလိုတယ်ပြီးရင်အဲ့လိုဒီဟို standard တွေတတ်မှတ်ဖို့ပေါ့အဲ့ဒါတွေလဲဒီပညာရှင်တွေနဲ့ပေါင်းပြီးတော့ဟိုဟာတခြားအခုပညာရှင်တွေလဲကျွန်တော်တို့နည်းနည်းချိတ်ဆက်မိလာပြီးတော့ဟိုဟာကူညီမယ်လို့လဲပြောပါတယ်အဲ့ဒါဆိုကျွန်တော်တို့ကအဲ့လိုရှေ့ပြီးတော့ဆက်ပြီးသွားမယ်ဆိုရင်တော့ဟိုတော်တော်ကြီးကိုဒီမြမလက်ဖက်အားအခြေအနေအရန်ကောင်းတဲ့ဘက်ကိုရောက်လာမယ်လို့ကျွန်တော်တို့လည်းမြင်တယ်။ဟိုနိုင်ငံဝင်ငွေဘာလေးတိုးတက်ဟိုအရန်ယူလို့ကောင်းမဲ့နေရာလို့ထင်တယ်။ဘာလို့ဆိုတော့ကျွန်တော်တို့အခုလက်ဖက်ဟိုခင်းတွေကိုတွားကြည့်လို့ရှိရင်ကျိုးတိုးကျဲတဲလေးတွေပဲရှိတယ်။ဟိုအကေဂျပန်လိုလက်ဖက်ခင်းတီလိုအလုံးလိုက်ဆိုရင်ကျွန်တော်တို့နိုင်ငံအရန်ကိုစီးပွားဖြစ်မှာ။ဒီကျွန်တော်တို့ကသာဒီနိုင်ငံတကာရဲ့ဒီလက်ဖက်စားတဲ့ဈေးနှုန်းဟိုဈေးခွက်ကြီးကိုချဲ့နိုင်တယ်ဆိုလို့ရှိရင်ဒီဟိုလက်ဖက်စိုက်ခင်းတွေကိုလည်းဟိုစီးပွားဖြစ်လာတယ်ဝင်ငွေကောင်းလာတယ်ဆိုတာနဲ့တောင်ပေါ်လူတွေကလည်းဒါကိုအားထက်ပြီးလှုပ်ဟိုကလှုပ်နိုင်လာမှာပေါ့။နောက်ကျွန်တော်တို့ကနီးပညာတွေလည်းထပ်ထည့်မယ်ဆိုလို့ရှိရင်တော့ဒီဟိုအားကောင်းတဲ့ဟိုဈေးခွက်ကြီးနဲ့အားကောင်းတဲ့လက်ဖက်ခြံကြီးတွေဖြစ်လာရင်တော့ကျွန်တော်တို့နိုင်ငံကလည်းဟိုအဲ့ဒီအတွက်ဟိုဗာလေဝင်ငွေတွေအများကြီးရနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်
အဲ့တော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့မြမရေးတွစ်ဆုံမိမြန်ကန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ View American တန်ရဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ VOE ရဲ့ရုပ်တံအစီအစဉ်တွေကိုလည်း Internet ဆက်မနေဖြစ်တဲ့ www.burmese.voenews.com မှာကြည့်ရှုနိုင်တယ်လို့မြန်မာပိုင်းအစီအစဉ်ရဲ့ YouTube စာမျက်နှာဖြစ်တဲ့ www.youtube.com/voaclips စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ကြီးမနေ့6နာရီခွဲရှိပါပြီတော်တာရှင်တို့အခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေသလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပြီးတော့အချိန်မီပြန်လည်တွားရောက်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အခုခေတ်ဟာအရင်ဆရာနာရှင်တွေခေတ်တုန်းကလို့အာနာရှိသူတွေဘက်ကလှုပ်ချင်သလိုလှုပ်လို့မလွယ်ကူတော့ဘူးဆိုတာပါပြည်ထရေးဝန်ကြီးဌာနဟာအရင်အမောင်ခေ
တ်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရဖို့ရှိပါတယ်အဲ့ဒါပြီးနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအီတန္နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နေမှာပါခင်ဗျာ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းဒီလေးတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာအတီးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တို့တို့လေးတွေနောက်ပြီးတော့တို့တို့သိကျင်တာလေးတွေမေးလာတဲ့သောရရှင်ရဲ့စာတွေကိုပြောပြပေးကြပါရနော် Facebook မှာရေးလာတဲ့သောရရှင်ဆက်ရွှေထိုက်က Facebook မှာ like ပေါ်အောင်ဘယ်လိုလုပ်ရမှာလဲလို့မေးလာတာပါဟုတ်ကဲ့ပါ like ကဘယ်မှာပေါ်ကျင်တာလဲဆိုတာမျိုးတီမီကုန်းနဲ့မှာထည့်ပြီးပြောလာရင်တော့ပို့ပြီးရှင်းပြရတာလွယ်မယ်ထင်ပါတယ်သူကနောက်ထပ် VOE ကို message ထပ်ပြီးပို့လာတာမှာတော့ကျွန်တော်အချိန်မှားလို့ like မပေါ်တာရပါပြီကျေးဇူးပါပဲလို့ရေးလာပါတယ်ဒီသောရရှင်က VOE ကိုအမြဲတမ်းအားပေးပြီးတော့ထုတ်လွှင့်တဲ့အရာတွေအားလုံးတန်ဖိုးရှိပါတယ်ဆိုပြီးကျေးဇူးတင်စကားပြောလာတာပါကျေးဇူးတင်ကြောင်းနဲ့ထပ်လောင်းပြီးတော့ပြောချင်ပါတယ်ဘေးပြာဝေးကွာလို့လူဝင်ဆန္ဒတလုံးတဝရဲရကြပါစေဆိုတော့သောရရှင်ဆက်ရွှေထိုက်ဆူတောင်းပေးလာပါတယ်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြေးပါရစေနော်ကိုထင်းဆိုတဲ့သောရရှင်ကလည်း VOE Media ကိုနှစ်သက်ပါတယ် VOE ကိုနားဆင်လာတာအနှစ်20ရှိခဲ့ပါပြီလို့ဆိုလာပါတယ်ဟုတ်ကဲ့ပါ VOE သောရရှင်ရဲ့အားလုံးကိုကျေးဇူးတင်ပါတယ်အဲ့ဒီ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာကျမရဲ့အစီအစဉ်တွေကိုလည်းကျမတို့ရေဒီယိုမှာရောရုပ်မြင်သံကြားအစီအစဉ်မှာပါအပတ်စဉ်ထုတ်လွှင့်ပေးနေတာပါနော်ဒီမှာကိုဝင်းမင်းရေဒီယိုကနေပြီးတော့အမြဲတမ်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်ကတင်ဆက်မှုတစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်နေစာရေးပြီးတော့မေးလာကြတာကိုကျမကိုပြောပြပေးကြပါမယ် Q သင်းခေါ်တမင်ပြူအရေးပြားယောဂါကြောင့်ကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်တယောက်ကနာမည်တော့ရေးမထပ်ပါဘူးဒီသောရရှင်ကကျွန်တော်အသားမှာဘလုံးကင်ရင်နဲ့လဲတာအရေပြားပွန့်ပဲ့သွားတယ်အနေဖေးတော့သူ့ဘာသူခွာပစ်လိုက်တယ်အနားလဲပျောက်သွားရောအနားဖြစ်တဲ့တဝိုက်မှာခူသင်းလိုမျိုးအဖြူခွက်တွေဖြစ်လာတယ်တဖြည်းဖြည်းများများလာတာအဲ့ဒါခူသင်းဖြစ်တယ်ပြောရမလားဘလို့ကုသနိုင်ရင်ကောင်းမလဲဗျာစေးနီးလေးရှင်အလင်းပြပါအောင်ရှစ်တန်းចောင်းသားဆိုတော့ရှက်နေတယ်ခင်ဗျာတဲ့ရေးလာပါတယ်ဒီယောဂနဲ့ပတ်သက်ပြီးတော့နောက်ထပ်မေးလာတဲ့သောရရှင်ကိုရဲမင်းကတော့မျိုးရိုးမှမရှိပေမဲ့လည်းမိမတဘာဝပြီးဆုံးကံဒီရက်မမှန်ရာကနေပေါ်လာတာမျိုးရှိပါလားတဲ့လုံးဝမပြောင်းနိုင်ဘူးလားလို့မေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်နေမေးထားတဲ့မေးခွန်းတွေကိုကျွန်မကိုဝင်းမင်းကိုပဲတိုက်ရိုက်မေးကြည့်ထားပါတယ်ဒီသောရရှင်နေကိုကိုဝင်းမင်းကိုယ်တိုင်ပဲတိုက်ရိုက်ရှင်းပြပေးလိုက်ပါအောင်နော
်အခုလိုအရေးပြားပွန်းပဲ့တဲ့တန်ရာကနေခီယူသင်းဖြစ်နိုင်ကြတော့ရှိပါတယ်ဆက်ဆက်ချင်းမှာအသားနှုတ်စဖြစ်ရာကနေပြီးတော့အယောင်ပြောက်ပြီးတော့လေတဖြည်းဖြည်းအချိန်ကြာလာတဲ့အချိန်မှာတန်ရာကနေအသားဖြူပြီးတော့ခီယူသင်းဖြစ်တာမျိုးတော့ဖြစ်နိုင်ပါတယ်ဘလို့ကုသရင်ကောင်းမလဲဆိုတာကတော့ဖြစ်တဲ့နေရာနဲ့ပုံစံပေါ်မူတည်ပြီးတော့စေကုပေးတာကပိုကောင်းတာမလို့နီးစက်တဲ့ဆရာဝန်နဲ့ပြပြီးကုသမှုခံရင်တည်တယ်လို့ကြံပေးလိုပါတယ်။နောက်တစ်ခုကမျိုးသမီးတဘာဝဓမ္မတာပြီးဆုံးကံဒီပေါ့လေ။ဒီရာသီရက်မမှန်ရာကနေပြီးတော့ခီယူသင်းဖြစ်လာလားဆိုတော့အဲ့လိုတော့ဓာတ်ရိုက်ဖြစ်တာမဟုတ်ပါဘူး။ဒါပေမဲ့ဒီရာသီသွေးဆုံးတဲ့အချိန်မှာဟော်မုန်းပြောင်းလဲဖြစ်တာကြောင့်ကိုယ်ခံအဆနစ်ကဒီချွေးမှုရှိလာပြီးတော့ အရေးပြားမှလည်းဒီကိုခန်းအားကြလာတာပေါ့နော်အဲ့ဒီအချိန်မှာဒီအရေးပြားမှရှိတဲ့ရောင်ခြဲဆဲလေးတွေကိုသွားတိုက်ခိုက်ပြီးတော့အဲ့ဒီဆဲလေးတွေတည်သွားတဲ့အခါမှာအရာမထုတ်နိုင်ပဲဒီအဖြစ်ရောအကွက်တွေဖြစ်လာပြီးတော့ခရူသင်းဖြစ်တာမျိုးဖြစ်နိုင်ပါတယ်အဲ့ဒီတော့ဒီစနစ်တကျကုသမှုခံရင်တော့တချို့ဒီချက်ချင်းမပြောင်းရင်တောင်မှနှစ်နဲ့ချီရေရှည်ကုသမယ်ဆိုတော့အများစုကတော့တုတ်တက်မှုရှိပါတယ်
ဟုတ်ကဲ့ကိုဝင်းမေအခုလိုမျိုးသွားရရှင်တွေကိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့မရှင်းတာရှိနေကျမတို့စီကိုစာရေးပြီးတော့ပဲဖြစ်ဖြစ်ဒီကျမတို့အစီအစဉ်အောက်က Facebook ပေါ်ကလက်ချက်အကွက်တွေမှာလာပြီးတော့ရေးပြီးတော့ပဲဖြစ်ဖြစ်မေးမြန်းလို့ရပါတယ် VOE အစီအစဉ်တွေကိုနားဆင်အားပေးတဲ့သွားရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ထုတ်လွှင့်ပေးသွားတယ်နောက်ထပ်အစီအစဉ်တစ်ခုဖြစ်တဲ့ဒီတွေးဆုံမေးမြန်းခန်းအစီအစဉ်တစ်ခုမှာပဲအဲ့အစီအစဉ်ကိုနားဆင်ပြီးတော့ပြန်ပြတုံ့ပြန်စာရေးလာတဲ့ဒကုံမျိုးသက်ကတော်ရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီမှာတော်ရရှင်ဦးလာထွန်းကဒီအစီအစဉ်ထဲမှာတာဝန်ခံအင်ဂျင်နီယာပြောသားတာရဲ့အများကြီးသိရပါမယ်လက်တွေ့တကယ်လုပ်ငန်းတွေမှာအလေးယူဆိုင်မှုတွေတကယ်လိုက်နာဖို့အထူးလိုအပ်ချက်ပြက်ကွက်တာတွေလည်းတရင်မှာတွေ့ရလို့ဒီစာကိုရေးရပါတယ်တဲ့နောက်ပြီးတော့အမည်မသိရွှေမိုင်းတွင်းတွေလည်းထပ်တွေ့နေရတယ်ကြောက်ပထိုးနဲ့တိတ်မဝေးတဲ့နေရာတစ်ခုမှာလည်းတွေ့ရပြီးတော့ကြောက်ပူမိုင်းနေရာတွေမှာလည်းဒီရွှေမိုင်းတွင်းတွေကိုတွေ့ရတယ်ဆိုတော့သူဒီစာကိုရေးပါတယ်ဆိုပြီးတော့သူဘယ်အချက်တွေကိုစိတ်ပူနေလဲဆိုတာရေးပြလာပါတယ
်ကချင်ပြည်နယ်ကမိုင်းနောင်ရွှေတွင်းနဲ့အင်းတော်ကြီးကန်နီးတာကြောင့်လည်းရေကန်ကြီးအတွက်ဆွေးရိမ်မိပါတယ်မိုင်းနောင်ရွာကလုပ်ငန်းခွင်နဲ့ပတ်ဝန်းကျင်ထိခိုက်မှုတွေကိုအင်တာဗျူးမှာကြည့်ရလို့ဆက်ဆက်ပြီးစိုးရိမ်စရာဖြစ်လာရတာပါဒီလိုရွှေတူးပေါ်ရေးလုပ်ငန်းမဟုတ်ပဲစိုက်ပျိုးရေးရေပေးရေးဘုဒ္ဓလင်းမြည်ရည်တင်လုပ်ငန်းရေမြောင်းကြောင့်မုံရွာကစိမ့်ပြာရေညှိထွက်တဲ့တောင်တွင်းကြီးက pH လဲပြောင်းလဲပျက်စီးခဲ့ပါပြီကျွန်တော်အဓိကပြောချင်တာကမွန်ပြည်နယ်ကရွှေတွင်းနေရာနဲ့ပတ်သက်တဲ့တန်တရာဖြစ်စရာ Google App ဂျိုတူးပုံတွေပါပဲဘာတွေဖြစ်နေတယ်အတိအကျမသိရပါဘူးအဲ့ဒီအကြောင်းသေးချာသတင်းစုံစမ်းတင်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကဒီစာထဲမှာပြောထားသလိုပဲ Google Earth Satellite ကနေပြီးတော့ဓာတ်ပုံနှစ်ပုံပေးပို့လာတာပါအဲ့ဒီမှာသူကအဲ့ရွှေရင်းနဲ့ပတ်သက်ပြီးတော့ဒီပဝင်းကျင်ထိခိုက်ပုံစိုးရိမ်စရာရှိနေတဲ့ပုံရပါတယ်ဆိုတဲ့သဘောမျိုးရေးလာတာပါဒါကြောင့်မလို့လဲဒီကိစ္စကိုသေချာသိချင်ပါတယ်စုံစမ်းပြီးတော့သတင်းတွေတင်ပြပေးပါဆိုတဲ့ဒီတော်ရရှင်ရေးလာတာပါဟုတ်ကဲ့ပါဒီပိုင်းကိုတေချာပိုင်းနိုင်နိုင်နေတဲ့ဒေါခင်မျိုးသက်ဒီသတင်းကိုစုံစမ်းနေပါတယ်နော်ခုလိုမျိုးတော်ရရှင်တွေကကျွန်တော် view တွေကတင်ဆက်ပေးခဲ့တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့တုံ့ပြန်စာတွေရေးလာကြသလိုမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့နေစဉ်လူမှုဘဝအဖုံဖုံနဲ့ပတ်သက်ပြီးတော့ရင်းဖွင့်စာတွေရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိတာပါရင်းဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုအခုဆက်ပြီးဖော်ပြပေးခြင်းပါတယ်ထက်ထက်ဆိုတဲ့တော်ရရှင်ကဒီမလေးရှားမှာမြန်မာနိုင်ငံရွှေပြောင်းလုပ်သားတွေကြုံရတဲ့အခြေအနေတခုနဲ့ဆက်ဆက်ပြီးတော့မြန်မာနိုင်ငံမှာလည်းအလားတူလုပ်ရမျိုးတွေလုပ်လို့မရဘူးလားဆိုပြီးတော့အခုလိုစာရေးလာပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်ကတော့ VOA သတင်းတွေကိုစင်စက်မပြတ်နားဆင်အားပေးနေသူပါတလောကသတင်းတွေမှာဖော်ပြနေကြတဲ့မလေးရှားနိုင်ငံမှာတရားမဝင်ဝင်ရောက်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားများအပါအဝင်တခြားသောနိုင်ငံခြားသားတွေကိုမလေးရှားအစိုးရကတတ်မှတ်တဲ့ရက်အတွင်းထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့ထားတယ်လို့သတင်းတွေမှာဖော်ပြထားပါတယ်ဒါတွေတွေ့ရတာဟာမလေးရှားနိုင်ငံအနေနဲ့လုပ်ပိုင်ခွင့်ရှိတယ်လို့ထင်ပါတယ်ဒါပေမဲ့အနုနီးနဲ့မောင်းထုတ်နေတာလို့လည်းမြင်ပါတယ်ဒီလိုလုပ်ပိုင်ခွင့်ရှိတယ်ဆိုရင်မြန်မာနိုင်ငံအနေနဲ့လည်းမြန်မာနိုင်ငံအတွင်းမှာတရားမဝင်ဝင်ရောက်လုပ်ကင်နေတဲ့အလုပ်လုပ်ကင်သူတွေကိုမလေးရှားအစိုးရလိုမျိုးပဲထွက်ခွာသွားဖို့နဲ့တရားဝင်ထွက်ခွာနိုင်အောင်တပ်ဆိုင်ရာတန်ယုံတွေကိုစာပို့အကြောင်းကြားပြီးလှုပ်ဆောင်သင့်တယ်လို့ VOA ကနေတဆင့်အကြံပြုတိုက်တွန်းလိုက်ပါရစေမြန်မာနိုင်ငံကြီးဒီထက်မကတိုးတက်ပါစေလို့ဆုတောင်းလိုက်ပါတယ
်ဟုတ်ကဲ့ပါဒါကတော့မလေးရှားကသောရရှင်ဒီမလေးရှားမှာတရားမဝင်ဝင်ရောက်ပြီးတော့တွားပြီးအလုံးလုံးကန်နေကြတဲ့မြန်မာတွေတွေ့ကြုံနေရတဲ့အခြေအနေမျိုးသူတို့ကြုံတွေ့ရတယ်လို့မျိုးမြန်မာနိုင်ငံမှာလည်းတရားမဝင်ရှိနေတဲ့သူတွေကိုအဲ့လိုမျိုးတရားဥပဒေအရကင်တွယ်မှုတွေမရှိဘူးလားဆိုတော့မေးလာတာဖြစ်ပါတယ် VOA ကတစဉ်တက်ချုပ်ကြီးတည်စေဖို့ကူညီတင်ပြပေးပါဆိုတော့ပြောလာတဲ့သောရရှင်ကနာမည်နေရာမှာတော့တက်သားမောင်ဖြူလို့ပဲရေးထားပါတယ်သူတာဝန်ထမ်းဆောင်နေတဲ့တပ်ထဲမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာတာဖြစ်ပါတယ်။သူ့ရဲ့တက်ရင်နာမည်ကိုတော့ကျမတို့ဒီတစ်ဖက်ကအကြောင်းအရာကိုအတည်ပြုလို့မရလို့မဖော်ပြပေးလိုက်တော့ပါဘူးနော်။ဒါပေမဲ့သူတာဝန်ထမ်းဆောင်နေတဲ့တက်ထဲမှာအသက်အာမခံစစ်တီတွေအတွက်ဖြန့်ငွေ73စီစစ်ပြေးကိစ္စတွေအကုန်လုံးစာရေးပြီးတော့တိုင်ကြားထားတဲ့အကြောင်းအရာတွေကအမှန်နေပါတဲ့။အသက်အာမခံကိစ္စမှာလည်းဘဏ်ကိုအပ်ထားတယ်ဆိုပြီးတော့တကယ်တမ်းကျတော့အမှထားပဲနဲ့စာအုပ်အတုနဲ့ပြခဲ့တာဖြစ်ပါတယ်တဲ့။လောက်ကင်အတွက်ပို့တဲ့73စီတွေကိုလည်း တို့ရဲ့တက်မှုကအပြင်မှာအောက်ဆိုင်ဖြစ်နေရောင်းချပါတယ်တဲ့အဲ့ငွေတွေကိုရတဲ့ငွေတွေကိုကိုကျိုးဖြစ်နေအသုံးပြုခဲ့တာပါဆိုပြီးတော့သူတို့တက်ထွဲမှာဘလို့ဒုက္ခတွေကြုံနေရလဲဆိုတာကိုရေးပြလာပါတယ်စာကရှည်လွန်းလို့ဒီမှာတချို့တဝက်ကိုတီးဖြတ်ပြီးတော့သူရဲ့စာကိုဖော်ပြပေးစင်ပါတယ်နော
်ကျွန်တော်တို့တက်မှာစစ်တီတွေတက်ထဲကပြေးတာများတယ်ဆိုတာကစနေတနင်္ဂနွေနေ့တွေမှာပါနားချိန်မပေးပဲညချိန်မှာပါမီထွန်ပြီးခိုင်းတာတချို့စစ်တီတွေဆိုရင်တမင်တကာအဖြစ်ရှာပြီးလစာနဲ့ဈေးဖြတ်တောက်တာတရားမဝင်ဘိုးကင်းမှာအချာကြီးချုံနှောင်ထားတတ်ပြီးလကုံရက်တွေမှာလစာနဲ့ဈေးအပြည့်မပေးပဲဖြတ်တောက်ထားတာတက်ထဲမှာလဲ73စီရိတ်ခါတွေကိုတပည့်မွေးပြီးမတန်ဈေးနှိမ်ပြီးဝယ်ရောင်းလုပ်တာတွေလဲဖြစ်နေတာကြားပါပြီတက်ထဲကတပည့်တပန်းတွေကိုငွေထုတ်ပေးတာပြီးရိတ်ခါတွေကိုဝယ်ယူပြီးရောင်းချခိုင်းထားပါတယ်တက်သားကိုအရက်မော်တော်ရင်နဲ့လောက်ကင်လာရှုခီးစဉ်ကိုမောင်းခိုင်းထားတာလဲရှိပါတယ်ဒါကြောင့်တက်ရင်ခါအိမ်တော်တဲ့မိသားစုတွေလဲကြီးလန့်စားစားဖြစ်နေရပါတယ်အကြောက်တရားနဲ့အာဏာရှင်လုံးအုပ်ချုပ်နေတာပါဒီတော့တာဝန်ပေးခံရသူတွေလဲတာဝန်ကိုကြီးကြီးနက်နက်ထမ်းဆောင်တာမျိုးမရှိပါဘူးတရင်တရင်လုံးရဲ့လစာနဲ့ဈေးတွေကိုလည်းတရေးပူကြီးတူဦးတဲကိုပဲထုတ်ပေးခိုင်းတာကြောင့်လစာနဲ့ဈေးထုတ်ပြီးဆိုရင်ညနှစ်တည်းအထိခက်ခက်ခဲခဲထုတ်ရပါတယ်တကယ်ဆိုတက်ထဲမှာဖြစ်နေတာတွေကိုဒီလိုမတိုင်ကြပါဘူးစစ်တီမိသားစုတွေရဲ့တသက်ချောင်းကြီးပျော်ရွှင်ရေးကျန်းမာရေးတွေကိုတက်တာဝန်ရှိသူတွေဘာမှမဆောင်ရွက်ပေးပဲတက်ပိုင်ပစ္စည်းတွေကိုပါပြန်ရောင်းစားနေတာကြောင့်အခုလိုပြောနေရတာပါ
ဒါကတော့တက်သားမောင်ဖြူဆိုတဲ့သရရှင်တို့တက်ထဲမှာသူတို့ရဲ့တည်ရင်မှုကဘယ်လိုမျိုးအလွဲသုံးစားမှုတွေလုပ်နေလဲဆိုတာကိုရေးလာတာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့မြန်မာတချစ်တော်ရရှိနေတဲ့မြန်မာတချစ်နေကြုံနဲ့ဖြောပြပေးမှာဖြစ်ပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတပုတ်က Facebook အစာမျက်နှာတွေပေါ်မှာအတော်လေးကိုပြန့်နှံ့ရေးပန်းစားနေပါတယ်နော်သူတို့ရဲ့ဒီတချင်မိုးလေးဖွဲ့ရုံဆိုတဲ့တချင်နဲ့ဖြောပြပေးကြပါတယ်ဒီတချင်ကမျိုးကြောမြန်ရဲ့နာမည်ကြီးတချင်တပုတ်ဖြစ်ပြီးတော့အခု The Four အဖွဲကပြန်ဆိုတော့လဲ Facebook အစာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြတ်များတဲ့တချင်တပုတ်ဖြစ်ပါတယ်ဒီတချင်ကို The Four အဖွဲရဲ့မူကွဲဒီဆိုပုံကလဲနားထောင်လို့ကောင်းလို့ VOA တော်ရရှင်နေနဲ့ဝေမျှခြင်းပါတယ် The Four အဖွဲကဒီတချင်နဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်ငငယ်တွေကအရန်ကြွေခဲ့ရတဲ့တချင်လေးပါစိုးခွင့်ပေးတဲ့ကိုမျိုးကြောမြန်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube အစာမျက်နှာမှာရေးထားတာပါငူရင်မျိုးကြောမြန်တည်ဆူထားတဲ့ The Four အဖွဲပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော
်မိုးလေးဖွဲ့ရုံတတိယတဲ့မြင်နေတဲ့ဗတင်းတကားစီပဲတွားလို့မကြည့်ပြောလိုက်ချင်ဒီကိုရေးတဲ့မိုးစက်တွေလေBelow be we me
က်တီဆိုထားတဲ့မိုးလေးဖွယ်ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်နေအားလုံးရှင်လန်းချမ်းမြကြပါစေရှင
်မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာပါခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်သတင်းစာဆရာဦးစီသူအောင်မင်းကရိုက်တာသတင်းတော်အမှုပြည်ရေးရေးကိုတိတ်ခါကြစီသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ဒီဘက်အတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းကတော့ဖန်စီခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ရဲ့အမှုကိစ္စပါပဲ။ AB လ20ရက်နေ့ရုံးချိန်မှာတေလိုပြသက်တည်တယောက်ဖြစ်တဲ့ဒုရဲမှူးမိုးရံနိုင်ကိုစစ်ဆေးပါတယ်။ဒီဒုရဲမှူးဟာကိုဝါလုံးတို့ကိုဖမ်းဆီးပြီးချိန်သူနဲ့ရဲတကြက်ကြီးခင်မောင်လင်းတို့ကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အက်တဥပဒေရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေအရအရေးယူမယ်ဆိုပြီးပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားသူဖြစ်ပါတယ်အခုယုံချင်းဒူရဲမှုမိုးရနိုင်တရခွင်မှာဘာတွေထွက်ဆိုခဲ့သလဲဒီအမှုကြောင့်ပြည်ထရေးဝန်ကြီးဌာနဂုံသိခါထိခိုက်လာနေပြီလားဆိုတာခုတစ်ပတ်တင်ပြသွားပါမယ
်ဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြခဲ့တဲ့2019ဒီဇင်ဘာလ12ရက်နေ့ညကရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ရန်ကုန်ထောက်ကျမ်းမှာလုံခြုံရေးရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းကိုခံရပါတယ်။ပြင်ပကိုပေါက်ကြားလာတဲ့ရဲမှတ်တပ်မှလုံခြုံရေးရဲတပ်ဖွဲ့ဝင်တွေဟာထောက်ကျမ်းနယ်မြေရဲစခန်းအပိုင်အမှတ်3လမ်းမကြီးနဲ့နီလာလမ်းစုံနေရာမှာရင်စစ်ပိတ်ဆို့တာဝန်ဆောင်ရွက်နေခဲ့တယ်။အဲ့ဒီအချိန်အမှတ်3လမ်းမကြီးအတိုင်းတောင်ကနေမြောက်ဘက်ကိုလမ်းလျှောက်လာတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ပြီးမတင်ကားလို့ရက်တက်စစ်ဆေးရှာဖွေတယ်။သူတို့နှစ်ယောက်စီကနေရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲတပ်ဖွဲ့ကနေအထက်ကိုအစီရင်ခံတဲ့စာမိတ်ထူတွေကိုတွေ့လို့ဖမ်းဆီးလိုက်တယ်နောက်တော့သူတို့ကိုထောက်ကျန်နေမြေရဲစခန်းမှာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှ3နှစ်အမှုဖွင့်ထားတယ်ဆိုပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဖမ်းဆီးခံရတဲ့ကာယကံရှင်ကိုဝါလုံးတို့ပြောတာကတော့သူတို့ကိုရဲတပ်ဖွဲ့ဝင်တွေကချိန်းဆလို့အမှတ်ရှိလုံခြုံရေးရဲတပ်ရင်းကိုအင်တာဗျူးလုပ်ဖို့သွားတာဖြစ်တဲ့အဲ့ဒီကနေချိန်းဆတဲ့ရဲတပ်ဖွဲ့ဝင်တွေအတူအနာကစားတောက်ဆိုင်ကိုသွားအဲ့ဒီရဲတပ်ဖွဲ့ဝင်ကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဆိုင်တဲ့အထောက်အထားကိုပေးဒါကိုဖွင့်ကြည့်ခွင့်မရှိဘဲယူလိုက်ပြီးစားတောက်ဆိုင်အထွက်မှာပဲရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတယ်လို့ဆိုပါတယ်ကိုဝါလုံးတို့ရဲ့အဲ့ဒီလိုပြောဆိုမှုနဲ့အခြားအခြေအနေအရရက်ကိုအကြောင်းပြုပြီးရိုက်တာသတင်းတော်နှစ်ယောက်ထောင်ချောက်ဆင်ဖမ်းဆီးခံရတာဖြစ်နိုင်ကြောင်းကြဲကြဲပြန့်ပြန့်ဝေဖန်သုံးသပ်မှုတွေထွက်ပေါ်လာစေပါတယ်အခုနောက်ဆုံးတရားရုံးကိုရုံးထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့သတင်းတော်တွေကိုပြောကြားချက်တရားရုံးမှာထွက်ဆိုချက်တွေနဲ့အရင်ကဖြစ်ပျက်ခဲ့တာတွေဆက်ဆက်ကြည့်လိုက်ရင်ဒီအမှုဟာထောင်ချောက်ဆင်ဖမ်းဆီးပြီးတိဆောက်ခဲ့တယ်ဆိုတာသိကြသလောက်ဖြစ်သွားစေပါတယ
်တရားခွင်အတွင်းမှာဒူရဲမှုမိုးရံနိုင်ထွက်ဆိုသွားတာတွေကိုရိုက်တာသတင်းတောက်တွေရဲ့ရှင်းနေတွေဖြစ်တဲ့ဦးခင်မောင်စောနဲ့ဦးတန်းစောအောင်တို့ကသတင်းတောက်တွေကိုပြန်ပြီးရှင်းပြတာကကိုကလုံးတို့နှစ်ယောက်ဟာသူတို့အဖမ်းမခံရခင်အချိန်ကအဲ့ဒီအမှတ်ရှိလုံခြုံရေးရဲတပ်ရင်းကရဲမှုမိုးရံနိုင်အပါအဝင်6ယောက်နဲ့တွေ့ဆုံခဲ့ကြောင်းအဲ့ဒီတွေ့ဆုံမှုအပြီး6ယောက်လုံးယာယီထိမ့်သိမ့်ခံခဲ့ရကြောင်းနောက်တော့4ယောက်ကိုပြန်လွှတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတကြက်ကြီးခင်မောင်လင်းတို့2ယောက်ကိုဆက်ပြီးချုပ်နှောင်ထားခဲ့ကြောင်းအဲ့ဒီနောက်ရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းတောက်2ယောက်ကိုဖမ်းဖို့ညွှန်ကြားခဲ့တယ်လို့ဆိုပါတယ်အဲ့ဒီလိုဖမ်းဖို့အတွက်ဝါလုံးတို့နဲ့တွေ့ဆုံရမှာပါဝင်ခဲ့ပြီးအဖမ်းမခံရတဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းကိုဝါလုံးတို့နဲ့ဆက်သွယ်စေပြီးစာရွက်စာတမ်းတချို့ကိုပေးဝါလုံးတို့လက်ထဲရောက်အောင်ထည့်ခိုင်းပြီးဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီနေရာမှာရိုက်တာသတင်းတော်နှစ်ယောက်ဖမ်းဆီးခံရစဉ်2019ဒီဇင်ဘာ23ရက်နေ့ပြည်ထရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပြီးမြဝတီအပါအဝင်အစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့တဲ့သတင်းကိုပြန်လည်လာကြည့်ဖို့လိုပါတယ်အဲ့ဒီထုတ်ပြန်ချက်မှာရိုက်တာသတင်းတော်နှစ်ယောက်ဟာလူညုံရေးရဲတပ်ဖွဲ့ဝင်တွေစီချင်းကပ်ပြီးရခိုင်ပြည်နယ်နဲ့ပတ်သက်တဲ့အရေးကြီးအချက်လက်တွေတပ်ဖွဲ့နဲ့ဆိုင်တဲ့အရေးကြီးလူညုံရေးဆော်ရွက်စာရန်အထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တယ်ဒါကြောင့်သူတို့နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်အဥပဒေပုံမှန်သုံးတဲ့အမှုဖွင့်ခဲ့တယ်။အလားတူပါဝင်ပတ်သက်ခဲ့တဲ့ဒုရဲမှုမိုးရံနိုင်တဲ့ရဲတပ်ကြက်ကြီးခင်မောင်လင်းတို့နှစ်ယောက်ကိုလည်းမ မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေရဲစည်းကမ်းထိန်းသိမ်းရေးဥပဒေနဲ့အရေးယူမယ်ဆိုပြီးဖော်ပြခဲ့ပါတယ်
။ပြည်ထောင်ဝင်ကြီးဌာနသတင်းထုတ်ပြန်ချက်အရဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ယောက်ဟာရိုက်တာသတင်းတောက်နှစ်ယောက်ကိုအရေးကြီးစာရွက်စာရမ်းတွေလျှို့ဝှက်ချက်တွေပေးလို့အဖမ်းခံရတဲ့သဘောတက်ရောက်စေခဲ့ပါတယ်။ဒါပေမဲ့တရားရုံးမှာဒူရဲမှုမိုးရံနိုင်ထွက်ဆိုချက်အရဝါလုံးတို့ကိုစာရွက်စာရမ်းတွေပေးခဲ့တာသူမဟုတ်ဘူး။တကက်လက်တွေစာရွက်စာရမ်းတွေပေးသူတွေဖြစ်တဲ့ရဲတပ်ဖွဲ့ဝင်နိုင်လင်းတို့လည်းတစုံတရာအရေးယူခံရမှုမရှိဘူးဆိုတာပေါ်လွင်သွားစေခဲ့ပါတယ်။ဒါကြောင့်ရိုက်တာသတင်းတောက်နှစ်ယောက်ကိုရဲတပ်ဖွဲ့ကပြည်ထစာအမှုဖမ်းတယ်လို့အသွင်ယူခေါ်တွေ့စာရွက်စာရမ်းတွေပေးပြီးတာနဲ့ချက်ချင်းဆိုသလိုဖမ်းဆီးလုပ်ခဲ့တယ်ဆိုတာငြင်းလို့မရတဲ့အချက်အဖြစ်ပေါ်ပေါက်လာပါတယ်။အခုအမှုကမပြေးသေးပါဘူး။တရားလိုရှိနေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတသက်အဖြစ်ရှေ့ယုံကြည်မှရှောင်လဲပါလိမ့်မယ်။တရားခံတွေဘက်ကလည်းပြန်လဲခုခံခြေပမှဖြစ်ပြီးတရားသူကြီးရဲ့အဆုံးဖြတ်ကိုရယူရမှာပါ။တကယ်လို့လက်ရှိတရားရုံးကဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရသောတသက်အဖြစ်အဆုံးဖြတ်ပေးခဲ့ရင်တရားခံတွေဘက်ကအထက်တရားရုံးအစစ်အစစ်ကိုပြင်ဆင်ချက်တက်အောင်မှာဖြစ်တယ်လို့တရားခန့်ရှိနေဥခင်မောင်စောကပြောပါတယ
်။တရားရုံးကဘလို့ပဲဆုံးဖြတ်သည်ဖြစ်စေသတင်းမီဒီယာတွေရဲ့ဖော်ပြချက်ကြောင့်အများပြည်သူအမြင်မှာဒီအမှုဟာအမှုစဉ်ဖမ်းဆီးခဲ့တာဖြစ်ကြောင်းယုံကြည်နေကြပြီဖြစ်ပါတယ်။ယုံကြည်ရလောက်တဲ့သက်သေအချက်လက်အထောက်အထားတွေကြောင့်ယုံကြည်နေကြတာပါ။အခုခေတ်ဟာအရင်ဆက်အနာရှင်တွေခေတ်တုန်းကလို့အာဏာရှိသူတွေဘက်ကလှုပ်ချင်တယ်လို့လှုပ်လို့မလွယ်ကူတော့ဘူးဆိုတာပါ။ပြည်ထောင်ဝင်ဌာနဟာအရင်အမောင်ခေတ်တုန်းကလို့တရားရုံးတွေကိုကိုဆုံးဖြတ်စေချင်တာကိုဆုံးဖြတ်ခိုင်းလို့မရတော့တယ်လို့အစိုးရကလည်းပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်နေပြီဆိုတာပါမီဒီယာဆိုတာကလည်းဘယ်အခက်အခါတုန်းကနေမှမတူအောင်အာခေါင်းမောင်းတန်ဖြစ်နေတာကလည်းအခုအမှုတင်ပြပုံတွေကိုကြည့်ရင်သိနိုင်ပါပြီဒီအတွက်အမှုကိုဆွဲတင်တဲ့ပြည်ထောင်ဝင်ဌာနဘက်ကအမှုကြောင့်တနေ့ထက်တနေ့ဂုံသိက္ခာကျဆင်းလာတာကိုဆက်သွားမလားအမှုကိုဂုံသိက္ခာရှိရှိအဆုံးသတ်နိုင်အောင်ကြိုးစားမလားဆိုတာရွေးချယ်ဖို့လိုနေပြီဖြစ်ကြောင်းပါ
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ
်မြန်မာနိုင်ငံမှာအစိုးရတက်တည်ဖြစ်တဲ့ထွက်ဆိုသူတွေကိုအကာအကွယ်ပေးမဲ့ဥပဒေပြဋ္ဌာန်းပေးလိုက်ရင်လက်ရှိနိုင်ငံတော်အစိုးရကဆောင်ရွက်နေတဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးပါဝင်တခြားပြစ်မှုအများအပြားကိုဖော်ထုတ်အရေးယူနိုင်မဲ့သတင်းပေးတွေထွက်ပေါ်လာနိုင်ပါတယ်ကမ္ဘာနိုင်ငံအများစုမှာပြဋ္ဌာန်းထားတဲ့ Witness Protection Program ကိုအစိုးရတက်တဲ့တွေပေါ်မှာအကာအကွယ်ပေးထားတဲ့ဥပဒေမြန်မာနိုင်ငံမှာပြဋ္ဌာန်းတင်မတင်ဆိုတဲ့တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို1-232-382-555ကတဆင့်ကြိုတင်အသိပေးထားလို့ရတယ်လို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email ကဖြစ်စေ Facebook စာမျက်နှာကဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။နေ့ဖန်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်။ကိုငင်းချမ်းနဲ့မတ်ဣတန်စင်တို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ညဝင်ရိုးစွန်းရေခဲပြင်ပေါ်မှာနှစ်စဉ်ကျင်းပနေကြဖြစ်တဲ့16ကြိမ်မြောက်မာရသွန်ပြေးပွဲတစ်ခုကျင်းပခဲ့ပါတယ်။ဒီနေ့မှာတော့ဂရိအားကစားသမားအာဂျေရီယိုပါပတနာဆိုပိုလက်စ်ကဘိုးဆွဲသွားပါတယ်။ကမ္ဘာနိုင်ငံပေါင်း20ကျော်ကအားကစားသမား60ကျော်ပါဝင်ရှင်ပြိုင်ခဲ့ကြပြီးတော့ကမ်ဘာနီယိုနေရာကနေစတင်ခဲ့ကြတာပါ။အနှုတ် 33 ဒီဂရီဆယ်စီယပ်စ်အောက်အေးနေတဲ့အချိန်လေးမှာရေခဲပြင်နဲ့နှင်းမုန်တွေကြားမှာပြေးခဲ့ကြရပါတယ်။ဒီပြိုင်ပွဲဝင်ဖို့အတွက်တာမန်မာရသွန်ပြေးပွဲတွေအတွက်လေ့ကျင့်တယ်လို့လေ့ကျင့်ကြရပြီးတော့6ကီလိုမီတာ5ကီလိုမီတာအကွာမှာအပူပေးထားတဲ့တဲတွေကိုထားပေးထားပါတယ်။အမျိုးသမီးမာရသွန်ပြေးပွဲမှာတော့တရုတ်နိုင်ငံကရှီလို့ခေါ်တဲ့အမျိုးသမီးကပြိုင်ဘက်13ယောက်ကိုကျော်ပြည့်နိုင်ရသွားပါတယ်။
ရရှိနိုင်ငံပြက်တီကော့စ်မျိုးကဘောလုံးပွဲတစ်ပွဲကိုဝဲဝင်ညိုကြီးတကောင်သုံးပြီးဖွင့်လှစ်ခဲ့ပါတယ်။ဒီဝဲဝင်ကြီးရဲ့နာမည်ကတီမာလို့ခေါ်ပြီးတော့ဆက်ကတ်ထဲကဝဲဝင်တကောင်ဖြစ်ပါတယ်။ဝဲဝင်ကြီးက6000ချောင်းပေါ်မတ်တက်ရက်ပြခဲ့ပြီးလက်ခုပ်တီးပြခဲ့သလိုသူ့လက်ထဲကိုပြစ်ပေးတဲ့ဘောလုံးကိုဒိုင်းလူကြီးစီကိုပြန်ပြစ်ပေးခဲ့ပါတယ်။အခုလိုဝဲဝင်ကိုသုံးပြီးဖွင့်လှစ်ခဲ့တဲ့အတွက်ဒလိမ့်ဆန်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကအပြင်းထန်ကန့်ကွက်ဝေဖန်ခဲ့ကြပါတယ်။ ရုရှားနိုင်ငံမှာအခုနှစ် FIFA ကမ္ဘာဖလားဘောလုံးပွဲကျင်းပဖို့နှစ်လလောက်ပဲလိုတော့တဲ့အချိန်မှာတိရစ္ဆာန်ကာကွယ်ဆောင်ရှောက်ရေးအဖွဲ့ရင်းအနေနဲ့တိရစ္ဆာန်တွေကိုဖျော်ဖြေရေးမှာသုံးတဲ့ delay မျိုးပျောက်ကွယ်သွားအောင်လှုံ့ဆော်နိုင်ဖို့လည်းမျှော်လင့်နေကြပါတယ်။ဒါရဲတိရစ္ဆာန်တွေကအခုလိုဖျော်ဖြေဖို့အတွက်ခက်ခဲကြမ်းတမ်းရက်ဆက်တဲ့လေ့ကျင့်သင်ကြားမှုတွေကိုခံခဲ့ရတယ်လို့ UK နိုင်ငံတိရစ္ဆာန်ကာကွယ်ရေးအဖွဲ့ Football ကတာဝန်ရှိသူတဦးကပြောပါတယ်။ဒီဗီဒီယိုကို Internet Online ပေါ်မှာဆက်စချင်းတင်ခဲ့တဲ့ FC Against Follow အသင်းကတာဝန်ရှိသူတဦးကတော့ဒီဝက်ဝင်ကို FIFA ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာသုံးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အဲဒီလိုပြောတာကို FIFA တာဝန်ရှိသူတဦးကမဟုတ်ဘူးလို့ညှင်းဆန်ကြောင်း BBC သတင်းဌာနကထုတ်ပြန်ပါတယ
်။မြန်မာပြည်သူမြောက်ကယ်ရိုလိုင်းနာပြည်နယ်ကဘာဂါဆန်တစ်ခုမှာတော့ဒီဘာဂါတဲကိုပင့်ငူကြော်ထည့်ပြီးစားနိုင်ပါပြီ။ပင့်ငူကြော်တဲ့သူတွေအတွက်တော့သူတို့အကြောက်ပြေအောင်လုပ်တဲ့နည်းတစ်နည်းဖြစ်တယ်လို့ Christian Barnaby ကပြောပါတယ်။ဘောစတီဘာဂါဟာဒါနယ်မြို့မှာတည်ရှိပြီးတော့လာစဉ်ထူးထူးခြားခြားအစားအသောက်တွေကိုစီစဉ်တင်ဆက်လေးရှိပါတယ်။အရင်ဆုံးကမိချောင်းသားပုတ်တင်ညိုသားတစ်ကလက်အုပ်သားစပတ်အုံးမွေသားလိတ်သားနဲ့တခြားအင်းဆက်မျိုးစုံကိုလည်းစီစဉ်တင်ဆက်ခဲ့မှုပါတယ်။ကမ္ဘောဒီးယားနိုင်ငံသားတွေပင့်ကူကျော်ကိုစားတကြားနဲ့နေပြီးတော့အခုလိုကြော်စားကြတာကိုမြင်ပြီးအားကျခဲ့တဲ့အတွက်လိုက်လုခဲ့တာလို့စိုင်းပိုင်ရှင် Seth Gross ကပြောပါတယ်။ပင့်ကူကျော်ဘာဂါကိုတော့လူတိုင်းစားခွင့်ရမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ဒီပင့်ကူကိုတဘာအတိုင်းမွေးပြီးတော့စားလို့ရဖို့တစ်နှစ်ကို15ခေါင်ပဲရတာဖြစ်ပါတယ်။အဲ့ဒါကိုစားရဖို့အတွက်ကန်ဆက်မဲနှက်ရတာဖြစ်ပြီးတော့မဲပေါက်တော့မှစားခွင့်ရတာဖြစ်ပါတယ်။ကန်ထူးသူကသူ့စုကို48နာရီတွင်းလာရောက်ထုတ်ယူစားတောက်ရမှာပါ။အခုချိန်ထိတော့မဲပေါက်ပြီးလာမစားရတဲ့သူမရှိသေးဘူးလို့ဆိုင်ရှင်ကပြောပါတယ်။ပင့်ကူကျော်ရဲ့အရသာဟာအာလူကျော်ရတာနဲ့ဆင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်ရှင
်။ဒါတော့ကုညင်းညာစီစဉ်တင်ဆက်တဲ့ကမ္ဘာတလောထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VO American အတန်းရဲ့တနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့ရှင်းနာရီနေ့9နာရီတိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကုချောချောသိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကမဲဆန္ဒရှင်အသီးမှတ်ပြုကပ်ပြားထုတ်ပေးတဲ့ဌာနမှာတနင်္လာနေ့ကအသေးခံပုံခွဲတာကြောင့်လူ58ယောက်ထဲမှနေတည်ဆုံးပြီး100ကျော်ဒဏ်ရာသွားပါတယ်။ယူကော့ဘွေမှာမဲပေးနိုင်ရေးမဲဆန္ဒရှင်တိမျက်ပြုကပြားထုတ်ဖို့ဌာနပြင်ပမှာလူတွေတန်းစီဆောင်ဆိုင်နေခြင်းအသေးခံပုံခွဲသူကသူ့ကိုယ်မှာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲလိုက်တာလို့ပြည်ထောင်ဌာနပြောခွင့်ရနာဂျီဘ်ဒန်နစ်က VOA ကိုပြောပါတယ်။ဒီဦးနိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီနဲ့သမရဟောင်းဦးသိန်းစိန်တို့တနင်္လာနေ့ကတွေ့ဆုံကြတယ်လို့ဒီအစိုးရပိုင်းစင်ဝါသတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံတာမှာလေယုံမြမစီပွားရေးစင်ကြံဖွံ့ဖြိုးတိုးတက်ရေးတိုးမြင့်လှုပ်ဆောင်ဖို့အခိုင်အမာပြောဆိုကြတယ်လို့သတင်းထဲမှာရေးထားပေမဲ့ဘယ်မှာတွေ့ဆုံလဲဆိုတာကိုတော့အတိအကျရေးမထားပါဘူး။တနင်္လာနေ့ညကကစားတဲ့အင်္ဂလန် FA ဖလားဆီမီဖိုင်နယ်ဒုတိယပွဲ Chelsea နဲ့ Southampton ပွဲမှာ Chelsea ကနှကူကူမရှိနိုင်နိုင်ရပြီးဘူလူပွဲတက်သွားပါပြီ။အဲဒါကြောင့်မို့လို့လဲ Chelsea ဟာလာမယ့်မေလ19ရက်နေ့မှာ Manchester United အသင်းနဲ့ဘူလူပွဲကစားရတော့မှာဖြစ်ပါတယ်။ဒီကနေ့ကဘောလုံးပွဲကို Chelsea တက်ခဲ့သေးပေမဲ့ Arsenal ကိုရှုံးပြီးတော့ဖလားနဲ့လွယ်ခဲ့ရပါတယ်။အသက်119နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ရှင်ဆုံးအမျိုးသမီးကြီး Nabi Tajima ဟာစနေနေ့ကကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံတောင်ပိုင်းခိခိုက်ရေးမြို့ကလေးကဆေးရုံမှာဇန်နဝါရီလကစပြီးစစ်ကူတမှုခံယူနေတဲ့ Tajima ကွယ်လွန်သွားကြောင်းမြို့နယ်ကတီးပြပြောပါတယ်။သူဟာ1900ပြည့်ဩဂုတ်လ၄ရက်နေ့ကမွေးတော်မူရှာရှာပါပါ19ရာစုဘွားနောက်ဆုံးလူသားလို့ခေါ်ကြပါတယ်ခင်ဗျာ။
ထိပ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ VOE ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကိုလိုင်းဒိုမီတာ3240.51နဲ့လိုင်းလာမီတာ190ကနေအတန်လွှင့်ပေးခဲ့တာပါ။ VOE ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မူပါခင်ဗျာ။
This program has come to you from the Voice of America, Washington.